Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2016ခုနှစ်မေလ9ရက်စနေနေ့ညဘက်အစီအစဉ်တွေစတင်နေပါပြီ။လိုင်းလမီတာ190လိုင်းဒိုမီတာ24 25နဲ့32တို့ကနေဓာတ်ရိုက်ဖမ်းယူနိုင်ပါရဲ့ရှင်။ကျွန်မခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါသောတာရှင်များရှင်။ဒီကနေ့ညဖက်သတင်းတွေကိုကိုရဲခေါင်နဲ့ကျွန်မအနားလောက်တို့ကပြောပြပေးမှာပါ။မြောက်ကိုရီးယားနိုင်ငံမှာကောင်းဆောင်ကင်ဂျွန်အွန်းကိုပို့ပြီးတော့ထင်ရှားအောင်လုပ်ပေးတဲ့တမိုင်းဝင်လွတ်တော်အစည်းအဝေးကိုဒုတိယမြောက်နေ့အဖြစ်ဆက်ပြီးတော့ကျင်းပနေပါတယ်။ဒီကနေ့စနေနေ့ကအရှေ့တရုတ်ပင်လယ်မှာတရုတ်ငါးဖမ်းဆက်လေတစ်စီးနဲ့နိုင်ငံခြားကုန်တင်မော်တစ်စီးတိုက်မိပြီးနှစ်မြုပ်ရာကလူ18ဦးပျောက်ဆုံးနေတယ်လို့တရုတ်သတင်းဌာနကပြောပါရယ်။လန်ဒန်ရဲ့မြို့တော်ဝန်အဖြစ်လေဘာပါတီကပထမဆုံးအစ္စလာမစ်ဘာသာဝင်ဆာဒစ်ခန်အနိုင်ရသွားပါရယ်။ဒီလိုနောက်ဆုံးရသတင်းတွေကိုပြောပြပေးမှာပါမခွန်ညုံ
။ကောင်းပါပြီနော်လား။ဒီနေ့ညနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့လက်ဗရောင်းတောင်ရေးမတည်ငြိမ်နိုင်သေးတဲ့အခြေအနေကိုပြည်သူ့လွှတ်တော်မှအရေးတကြီးအဆိုအဖြစ်တင်သွင်းဆွေးနွေးဖို့ပြင်ဆင်နေတာကိုပြောပြပေးမှာဖြစ်တယ်လို့အချိန်မတော်အစည်းအဝေးလာစစ်ခွင့်ရှိတဲ့ဥပဒေကိုပြင်ဆင်နိုင်ရေးလွှတ်တော်မှတင်ပြဆွေးနွေးဖို့ပြင်ဆင်နေကြတာနဲ့ပတ်သက်လို့တော့
အဓိကကတော့ဗျာကျွန်တော်တို့ဒါကိုပြင်ဆင်တာကတော့ဆိုတော့ဒီမိုကရေစီစံချိန်စံညွန်းနဲ့တိုက်ညီပြီးတော့ဒီ
အမျိုးသားလွတ်တဲ့ကိုယ်စားလှယ်တဦးရဲ့ပြောပြချက်နဲ့အတူအပြည့်အစုံနားဆင်နိုင်ကြပါလိမ့်ရှင်။စီစဉ်နောက်ပိုင်းမှာတော့စနေနေ့ညနေခင်းနားဆင်နေကြဘလော့ဂါတွေပြောသမျှအစီအစဉ်ကိုထုတ်လွှင့်ပေးအောင်မှာဖြစ်တယ်လို့အစီအစဉ်နောက်ပိုင်းမှာလည်းစနေနေ့ညရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ရှိပါသေးတယ်။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ကကြေညာပေးကြပါမယ်ရှင်။
မြောက်ကိုရီးယားနိုင်ငံမှာကောင်းဆောင်ကင်ဂျွန်အွန်းကိုပို့ပြီးတော့ထင်ရှားအောင်လုပ်ပေးတဲ့တမိုင်းဝင်လွှတ်တော်အစည်းအဝေးဒုတိယမြောက်နေ့အဖြစ်ဆက်ပြီးတော့ကျင်းပနေပါတယ်။နိုင်ငံပိုင်သတင်းဌာနဖြစ်တဲ့ကိုရီးယားဗဟိုသတင်းအေဂျင်စီ KCNA ရဲ့အဆိုအရကင်ဂျွန်အွန်းကိုရာထူးတစ်တစ်ခုအတွက်ဒီကနေ့စနေနေ့မှာရွေးချယ်မှာဖြစ်ပြီးတော့တရားထူးဟာသူ့အဖိုးနဲ့အဖေတို့ရယူခဲ့တဲ့အလုတ်သမားပါတီရဲ့အထွေထွေအတွင်းရေးမှူးရာထူးအဆင့်တန်းနဲ့တူညီမဲ့ပုံပေါ်တယ်လို့ဆိုပါတယ်။အခုလိုနိုင်ငံရေးမှာအရေးပါတဲ့အနေအရာကိုကင်ဂျွန်အွန်းရယူလာတာဟာလာမယ့်အနာဂတ်အတွင်းနျူကလ িয়ার လက်နက်စမ်းသပ်မှုနောက်ထပ်လုပ်ဖို့ပြင်ဆင်တာဖြစ်နိုင်တယ်ဆိုပြီးအမေရိကန်လေလာဆောင်ကြီးအဖွဲ့ကသတိပေးထားပါရယ်မေလ5ရက်နေ့ကရပ်ယူထားတဲ့ဂျိုရုဓာတ်ပုံတွေအရမြောက်ကိုရီးယားနျူကလ িয়ার စမ်းသပ်တဲ့နေရာမှာရင်တွေတွာလာလှုပ်ရှားနေတာကိုတွေ့ရတယ်လို့မြောက်ကိုရီးယားအရေးအထူးအာယုံဆိုင်လှုပ်ဆောင်နေတဲ့38 notes ဆိုတဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါရယ်အဲ့ဒီနေရာဟာလက်နက်စမ်းသပ်မှုလုပ်မဲ့ကာလလောက်ကလွဲရင်တခါတရံဘလို့လှုပ်ရှားမှုမျိုးမှတွေ့ရလိမ့်မရှိတဲ့နေရာလည်းဖြစ်ပါရယ်
ပါကစ္စတန်နိုင်ငံဟာအရင်ထင်ထားသလိုပဲတာလီဘန်တို့အပေါ်ထင်တာဓာတ်ပိုပြီးထိန်းချုပ်နိုင်ပေမဲ့လူသိထင်ရှားအာမခံချက်ပေးထားရတဲ့စန့်ကျင်စွာနဲ့ငင်းငယ်ရေးစပွဲဝိုင်းကိုတဘုံအုပ်စုတွေကိုပါကစ္စတန်ကဘယ်တော့မှခေါ်လာမှာမဟုတ်ဘူးလို့အာဖဂန်အကြီးအကဲရရှိတွေကစွပ်စွဲပြောဆိုလိုက်ပါတယ်။ငင်းငယ်ရေးဆွေးနွေးပွဲကိုအာဖဂန်နစ္စတန်နိုင်ငံမှာကျင်းပမှာဖြစ်ပါတယ်ပါကစ္စတန်စစ်ထောက်လှမ်းရေးတွေဟာတာလီဘန်စစ်သွေးကြတွေနဲ့စစ်တပ်တဲ့အတိုင်းပြည်တွင်အိန္ဒိယရဲ့ဩဇာတွမ်းမှုတွေတိုးဝှလာတာကိုစန့်ကျင်တိုက်ခိုက်နေတဲ့ဟာကာနီစစ်သွေးကြကွန်ရက်တို့ကိုမတိမတာကြောတောက်နောက်ကန်ပေးနေတယ်လို့အာဖဂန်တို့ကတခြားလုံးဆွဆွဲပြောဆိုနေပါတာပါကစ္စတန်ဗိုလ်ချုပ်ကြီးရာဟီရှာရက်အပေါ်မျှော်လင့်ချက်တွေပို့ပြီးရှိခဲ့ပေမဲ့သူလည်းအခုတော့သူပြောသလိုလုပ်တဲ့သူမဟုတ်ဘူးလို့တော့အာဖဂန်သမ္မတအာရှရာဂါနီက VOA ကိုပြောခဲ့ပါတယ်။သမရဂါဟာနီဇာဒူးစတင်ယူတဲ့အချိန်ကကလေးကဒွိဟဖြစ်နေတဲ့အရေးတွေကိုဖယ်ရှားဖို့နဲ့နိုင်ငံဆက်ဆံရေးတွေတိုးတက်ဖို့ပါကစ္စတန်ဝန်ကြီးချုပ်ရှာရက်ဖာကပူးကိုအကြိမ်ကြိမ်လာရောက်တယ်ပတ်ခဲ့ပါတယ်။အဲဒီရလက်အဖြစ်တာလီဘန်နဲ့အာဖဂန်အရာရှိတွေပြီးခဲ့တဲ့ဇူလိုင်လတုန်းကပါကစ္စတန်နိုင်ငံမှာပထမအဦးဆုံးကြိမ်တွေ့ဆုံဆွေးနွေးခဲ့ကြတာပါ။ပြီးခဲ့တဲ့လကအာဖဂန်မြို့တော်ထဲမှာတာလီဘန်ရဲ့အသေးခံဘုံးကွဲတိုက်ခိုက်မှုကြောင့်လူ80တက်မနည်းသေဆုံးပြီးယာနဲ့ချီတန်ရရှိသွားတဲ့အတွက်နိုင်ငံဆက်ဆံရေးတွေကြဆင်းခဲ့ရတာဖြစ်ပါတယ်။ဘုံးကွဲမှုကိုပါကစ္စတန်နိုင်ငံအခြေစိုက်ဟာကာနီတို့ရဲ့လက်ချက်အဖြစ်အာဖဂန်ဘက်ကပြစ်တင်ပြောဆိုပြီးအဲ့ဒီဖွဲ့ကိုစစ်အေးရအရေးယူဖို့လဲတောင်းဆိုခဲ့တာဖြစ်ပါတယ်။
အမေရိကန်နိုင်ငံခြားရေးဌာနလူအခွင့်အရေးဆိုင်ရာအဆင့်မြင့်ဆုံးတန်တမန်ဖြစ်တဲ့တော်မော်လီနော့စကီဟာဗီယက်နမ်နိုင်ငံအတွင်းလူအခွင့်အရေးတွေပိုးပြီးတော့တိုးတက်လာအောင်တွန်းအားပေးဖို့လာမယ့်သတင်းပတ်အတွင်းဗီယက်နမ်နိုင်ငံကိုတွားရောက်ဖို့ရှိတယ်လို့မနေ့တောက်ကြနေ့ကနိုင်ငံခြားရေးဌာနကပြောပါရယ်မစ္စတာမော်လီနော့စကီဟာဒီမိုကရေစီအရေးလူအခွင့်အရေးနဲ့အလုပ်သမားရေးတွေအတွက်တန်တမန်တဦးဖြစ်တယ်လို့ဒီလနောက်မိုင်းမှာဗီယက်နမ်နိုင်ငံကိုတွားရောက်ဖို့ရှိတဲ့သမ္မတဘရက်အိုဘားမားရဲ့ခီးစဉ်အကျိုးအဖြစ်မေလ9ရက်နဲ့10ရက်နေ့သားတွားရောက်မှာဖြစ်ပါရယ်မစ္စတာအိုဘားမားဟာသမ္မတဟောင်း Bill Clinton လက်ထက်တက်ကရစ်2009ကစလို့ Vietnam နိုင်ငံကိုသွားရောက်တဲ့တတိယမြောက် American သမ္မတလည်းဖြစ်ပါတယ်။ Vietnam နိုင်ငံခီးစဉ်အတွင်းတခြားအကြောင်းအရာတွေအပြင်နိုင်ငံရဲ့အကျဉ်းသားတွေကိုချွင်းချက်မရှိလွတ်ပေးဖို့နဲ့ Vietnam နိုင်ငံရဲ့ဥပဒေရေးရာတွေကိုလိုက်နာရမယ်။နိုင်ငံတကာလူ့အခွင့်အရေးစံနှုန်းနဲ့ကန့်ညီအောင် Vietnam ရဲ့အနာဂတ်ပြန်လည်တည်ဆောက်ရေးတွေလှုံ့ဆော်သွားဖို့ Mr. Molinowski ကတိုက်တွန်းသွားဖို့ရှိတယ်လို့လည်းနိုင်ငံခြားရေးဌာနကပြောပါတယ်။ Vietnam နိုင်ငံကိုလက်နက်ရောင်းချဖို့တားမြစ်ချက်တွေကိုအမေရိကန်တို့က2014ခုနှစ်မှာဖြေလျှော့ပေးလိုက်တယ်လို့လူ့အခွင့်အရေးအခြေအနေတွေတိုးတက်လာတဲ့အတွက်ဆက်ဆံရေးတွေနှွေးထွေးလာတာဖြစ်ပါတယ်။ဒါပေမဲ့လည်း Vietnam Community အစိုးရကနိုင်ငံရေးအတိုက်ခံတွေနဲ့အလုပ်သမားတွေအပေါ်ပြင်းထန်တဲ့သဘောထားတွေရှိနေတဲ့အတွက်လဲစိုးရိမ်မှုတွေဆက်ရှိနေတာပါ။လက်တလောနှစ်တွေအတွင်းအစိုးရနဲ့သဘောထားကွဲလက်သူတွေ၊ဘလော့ဂါတွေ၊ဘာသာရေးကောင်းဆောင်တွေကို Vietnam အစိုးရကဖမ်းဆီးထောင်ချတာတွေရှိပါတယ်။ဖမ်းဆီးထိန်းသိမ်းထားသူတွေကိုမိသားစုနဲ့တွေ့ခွင့်မပေးသလိုရှေ့နေရှေ့ရနဲ့လည်းတွေ့ခွင့်မရကြပဲနှိပ်စက်ညှဉ်းပန်းခံကြရတယ်လို့လူ့အခွင့်အရေးလေလာဆောင်ကြီးအဖွဲ့ကဆိုပါတယ်။ဂျပန်နဲ့ဩစတြေးလျအပါအဝင်အဖွဲ့ဝင်12နိုင်ငံရှိတဲ့ Pacific တပတ်တစ်ချက်ကုံသွဲမှုနဲ့ပူးပေါင်းလှုပ်ဆောင်ရေးအဖွဲ့ဝင်ဖြစ်တဲ့ Vietnam နိုင်ငံနဲ့ American တို့ဟာရေကြောင်းဆိုင်ရာလုံခြုံရေးနဲ့ပတ်သက်ပြီးတော့ဆက်ဆံရေးတွေတိုးတက်လာတာလည်းဖြစ်ပါတယ်ရှင်။
စနေနေ့ကရှေ့တရုတ်ပင်လယ်ပြင်မှာတရုတ်ငါးဖမ်းလေတစ်စီးဟာနိုင်ငံခြားကုန်တင်သင်္ဘောတစ်စီးနဲ့တိုက်ပိပြီးနစ်မြုပ်သွားရကလူ18ဦးပျောက်ဆုံးနေတယ်လို့နိုင်ငံပိုင် China News Service သတင်းဌာနကနိုင်ငံတွင်းကကမ်းခြေဆောင်တပ်တွေရဲ့ပြောကြားချက်ကိုကိုကာပီသတင်းထုတ်ပြန်ခဲ့ပါတယ်။နစ်မြုပ်သွားတဲ့လူရုံယူလို့ခေါ်တဲ့ငါးဖမ်းလေမှာဘေကျင်းစံတော်ချိန်မနက်3:40မှာကုန်သင်္ဘောနဲ့တိုက်မိခဲ့တာဖြစ်ပြီးအခင်းဖြစ်ပွားချိန်မှာလေပေါ်မှာလူ19ဦးထိလိုက်ပါလာပါတယ်။အဲ့ဒီထဲက2ဦးကိုတော့အနီးနားကငါးဖမ်းလေတွေကကယ်ဆယ်နိုင်ခဲ့ပြီးအသက်ရှင်နေသေးတဲ့သူတွေကိုရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေလုပ်ဆောင်နေဆဲဖြစ်ပါတယ်။အရှိတရုတ်ပင်လယ်ရဲ့ဘယ်အပိုင်းမှာလှေနှမြုပ်မှုဖြစ်ရလဲဆိုတာနဲ့တိုက်မိတဲ့ကုန်သင်္ဘောကဘယ်နိုင်ငံပိုင်လဲဆိုတာကိုတော့မသိရသေးပါဘူး။အရှိတရုတ်ပင်လယ်ဟာတရုတ်နဲ့ဂျပန်နှစ်နိုင်ငံလုံးကပိုင်ဆိုင်တယ်လို့ကြေညာထားတဲ့လူမနေတဲ့ကျွန်းငယ်တွေအများအများရှိနေတဲ့ပင်လယ်ပြင်ဖြစ်ပါတယ်။အရင်ကလည်းတရုတ်ငါးဖမ်းလေတွေနဲ့ဂျပန်ကင်းလေသင်္ဘောတွေကြားထိခိုက်မှုဖြစ်ပွားခဲ့တဲ့ဖြစ်ရတဲ့ကြောင့်တန်တမာကြီးရတင်းမာမှုတွေဖြစ်ပေါ်ခဲ့ပါတယ
် VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းဒိုမီတာ 24kHz 12395 လိုင်းဒိုမီတာ 25kHz 11965 လိုင်းဒိုမီတာ 32kHz 9325 လိုင်းဒိုမီတာ 58kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းကနေစနေနေ့ညဖက်တနင်္ဂနွေကိုဆက်လက်ထုတ်လွှင့်နေပါတယ်ဆီးရီးယားနိုင်ငံအလက်ပိုမြို့တွင်ရုရှားရဲ့ကြာဝင်မှုနဲ့ရထားတဲ့82နာရီကြာအဖြစ်ခတ်ရဆေးရေးတဘောတူညီမှုတွေစနေနေ့အထိအသက်ဝင်နေသလိုအဖြစ်ရတဘောတူညီမှုကိုချိုးပေါက်တယ်ဆိုတဲ့သတင်းမျိုးတွေချက်ချင်းထွက်ပေါ်လာတာမရှိသေးပါဘူး။သမ္မတဘာရှာအယ်အာဆတ်ရဲ့တပ်တွေနဲ့ဒဘုံတပ်တွေရဲ့တိုက်ပွဲကြောင့်လူ300ထက်မနည်းတိဆုံးခဲ့ရတာပါ။အမေရိကန်နဲ့ရုရှားတို့ပူးတွဲပြီးတော့အဖြစ်ခတ်ရဆေးရေးတဘောတူညီမှုရဖို့လှုံ့ဆော်ခဲ့ကြတာဖြစ်ပါတယ်။ရုရှားတို့ကသူ့ရဲ့အရှိန်အဝါကိုအာဆတ်အစိုးရအပေါ်သုံးတယ်လို့ပဲအမေရိကန်တို့ကလည်းသူ့ရဲ့အရှိန်အဝါကိုအတိုက်ခံအုပ်စုတွေအပေါ်အသုံးချပြီးတော့မတိမငြိမ်ဖြစ်နေတဲ့ပြည်တွင်းရေးထိန်းချုပ်နိုင်အောင်လှုံ့ဆော်နေကြတာဖြစ်ပါတယ်။အလက်ပိုမြို့မှာအဖြစ်ခတ်ရဆေးရေးတဘောတူညီမှုကိုပုတ်ထူးနေကကနအူးရလိုက်ပြီးတဲ့နောက်မှာပဲတူရကီနဲ့ဆက်အနီးကအစ်လစ်ဒေသထဲကစီးရီးယားစစ်ဘေးဒုက္ခသည်တွေရဲ့စခန်းအပေါ်လေကြောင်းတိုက်ခတ်မှုဖြစ်ပွားခဲ့တာကြောင့်လူ28ဦးထပ်မံသေဆုံးသွားခဲ့ရပါတယ်။
ဒေါ်နယ်ထရမ့်နဲ့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌပေါ်ရိုင်ယန်တို့ဟာလာမယ့်အပတ်မှာတွေ့ဆုံဆွေးနွေးကြဖို့ရှိနေပါတယ်။ဝိုင်ရှင်တန်မြို့တော်မှာယာရုအမြင့်ဆုံး Republican Party ဝင်ဖြစ်တဲ့ Ryan ကသူ့အနေနဲ့ဒေါ်နယ်ထရမ့်ကို Republican Party ရဲ့ကိုယ်စားပြုသမ္မတလောင်းအဖြစ်ထောက်ခံပေးဖို့အစဉ်အသင့်မဖြစ်သေးဘူးလို့ပြောလိုက်တာကြောင့်ဒေါ်နယ်ထရမ့်ရဲ့မဲဆွယ်စည်းရုံးရင်းအဖွဲ့ဝင်တွေကမကြင်မနက်ဖြစ်ခဲ့ကြပြီးတဲ့နောက်အခုလိုနှစ်ဦးသားတွေ့ဆုံမဲ့အစီအစဉ်ဖြစ်ပေါ်လာတာပါ။ Ryan ကသူ့နဲ့အခြားအောက်လွှတ်တော်က Republican ခေါင်းဆောင်တွေဟာလာမယ့်ကြာသပတေးနေ့မနက်မှာ Trump နဲ့တွေ့ဆုံကြမယ်လို့တောက်ကြနေကကြေညာခဲ့ပါတယ်။ Ryan ဟာစီးပွားရေးသမားဘွားကနေသမ္မတဖြစ်ဖို့ကြိုးစားလာတဲ့ Donald Trump ကိုထောက်ခံပေးဖို့ညှင်းပယ်ခဲ့တဲ့ပထမဆုံးသူတော်မဟုတ်ပါဘူး။သမ္မတဖြစ်နောက်ဆုံးရွေးကောက်ခံခဲ့ရတဲ့ Republican Party ဝင်နှစ်ဦးဖြစ်တဲ့သမ္မတဟောင်း George H.W. Bush နဲ့တားဖြစ်သူသမ္မတဟောင်း George W. Bush တို့ကလည်းသူတို့2016ခုနှစ်ရွေးကောက်ပွဲမဲဆွယ်လှုပ်ရှားမှုတွေနဲ့ခက်ခဲနေနေမယ်လို့ပြောထားပြီးဘာမှမှတ်ချက်ပြုပြောကြားခြင်းမရှိခဲ့ပါဘူး။တချိန်ထဲမှာ Democrat Party ကိုစားပြုသမ္မတလောင်းဖြစ်ဖို့အလားအလာရှိနေတဲ့ Hillary Clinton က Donald Trump ဟာအနေအဆုံးလောက်ခတွမြင့်ပေးဖို့အတွက်ဆန့်ကျင်ပြီးအမျိုးသမီးတွေနဲ့ရွှေ့ပြောင်းနေထိုင်သူတွေအရေးကိုအလေးမထားဘူးလို့တောက်ကြနေကပစိဖိတ်ကန်ယူရန်ဒေသကကယ်လီဖိုးနီးယားပြည်နယ်မှာသူ့ရဲ့ထောက်ခံသူတွေကိုပြောကြားခဲ့ပါတယ်။
အနောက်နိုင်ငံတွေထဲကမျိုးရော်ကြီးတစ်ခုဖြစ်တဲ့လန်ဒန်ရဲ့မျိုးရော်ဝန်အဖြစ်လေဘာပါတီကပထမဆုံးအစ္စလမ်ဘာသာဝင်ဆဒစ်ခန်အနိုင်ရသွားပါတယ်။မျိုးရော်ဝန်ရွေးကောက်ပွဲကိုခက်ခဲခဲခဲကြော်ဖြတ်ပြီးမှပြိုင်ဖက်ကွန်ဆာဗေးတစ်ပါတီဖက်ကဆက်ဂိုးလ်စမစ်ကိုအနိုင်ရလိုက်တာပါ။မနေ့တောက်ကြနေ့ညကကြေညာလိုက်တဲ့ရွေးကောက်ပွဲရလဒ်အရလန်ဒန်မြို့သူမြို့သားတွေဟာအသက်43နှစ်အရွယ်ဂိုးလ်စမစ်ကိုကျော်လွန်ပြီးအသက်45နှစ်အရွယ်ခန်ကိုမဲအရေးအတွက်59ရာခိုင်နှုန်းနဲ့ရွေးချယ်လိုက်ကြတာဖြစ်ပါတယ်။လန်ဒန်ရဲ့အုပ်ချုပ်ရေးကိုကွန်ဆာဗေးတစ်ပါတီကရှင်းနစ်ကြားထိန်ချုပ်ထားခဲ့တာဖြစ်ပြီးခန်မြို့တော်ဝန်သစ်ဖြစ်လာတာကြောင့်ဒီအချင်းနေရီအဆုံးသတ်သွားခဲ့ပါပြီ။အစိုးရထောက်ပံ့တဲ့အင်အားမှကြီးပြင်းခဲ့ရတဲ့သူ့လိုလူတယောက်ဖို့လန်ဒန်လိုမြို့တော်ကြီးရဲ့မြို့တော်ဝန်ဖြစ်လာဖို့ဆိုတာအိမ်မက်တောင်မမက်ခဲ့ဘူးလို့ခန်ကအမွေရမိန်ခွန်းမှထည့်သွင်းပြောကြားသွားပါတယ်။ကျွန်တော်နဲ့ကျွန်တော်မိသားစုကိုလန်ဒန်မြို့ကပေးတဲ့အခွင့်အလမ်းတွေလိုမျိုးလန်ဒန်မြို့သူမြို့သားအားလုံးရစေချင်ပါတယ်။မတည်ယုံရုံးကန်လှုပ်ရှားဖို့တခုတည်းအတွက်မဟုတ်ပဲအောင်မြင်စွာရှင်သန်ဖို့ဆိုတဲ့အခွင့်အလမ်းတွေဖြစ်ပါတယ်လို့မြို့တော်ဝန်သစ်ခန်ကပြောပါတယ်။ကဘာတဝမ်းလုံးကမြို့တော်ဝန်တွေက Twitter လူမှုကွန်ရက်ဆာမျက်နှာကနေခန်းကိုချီကျူးဂုဏ်ပြုခဲ့ကြပါတယ်။ခန်းနဲ့အတူအသွဲပြီးတော့အလုပ်လုပ်ကိုင်းဖို့စောင့်မျှော်နေပါတယ်လို့နယူးယောက်မြို့တော်ဝန် Bill De Blasio ကပြောပါတယ်။လူသားဆန်မှုအောင်မြင်တိုးတက်မှုရဲ့အကျိုးကိုလန်ဒန်မြို့ကြီးခန်းစားစံစားရတော့မယ်လို့လည်းပါရီမြို့တော်ဝန် Anne Hidalgo ကပြောပါတယ်။ Britain နိုင်ငံသား45တန်းမဲပေးခွင့်ရှိခဲ့တဲ့ Britain နိုင်ငံတဝမ်း Super Thursday ဆိုတဲ့ရွေးကောက်ပွဲတွေမှာရှုံးနိမ့်ခဲ့တဲ့ Labour Party အတွက်သူ့ပါတီဝင်ခန်းမြို့တော်ဝန်အဖြစ်ရွေးကောက်ခံလိုက်ရတာကြောင့်ပါတီအတွက်မျှော်လင့်ချက်တွေတိုးလာစေပါတယ်
ထင်ရှားတဲ့တူရကီသတင်းစာဆရာနှစ်ဦးဟာနိုင်ငံတော်လျှို့ဝှက်ချက်တွေကိုဖော်ထုတ်ရေးသားခဲ့တဲ့အတွက်ထောင်ဒဏ်5နှစ်ထိကြာခံမှုစီရင်ဆက်ချမှတ်ခံလိုက်ရပါတယ်။တူရကီတရားရုံးကနေစီရင်ချက်မချခင်နိုင်ပိုင်းအလိုမှာပဲအဲ့ဒီသတင်းစာဆရာနှစ်ဦးတွေကတဦးဟာတရားရုံးအပြင်ဘက်မှာတပ်နဲ့သမားတဦးရဲ့တိုက်ခိုက်မှုခံခဲ့ရပြီးလွတ်မြောက်လာခဲ့ပါတယ်။အတိုက်ခံသတင်းစာတဦးဖြစ်တဲ့သတင်းစာတစ်ဆောင်ဖြစ်တဲ့ကမ်ဟာရီယတ်ကအက်ဒီတာချုပ်ကန်ဒန်ဟာဟာတန်ဒါဟာသူ့ကိုစီရင်ချက်မချခင်မှာတိုက်ခိုက်ခံရပြီမဲ့ထိခိုက်ဒဏ်ရသွားတာမျိုးတော့မရှိခဲ့ဘူးလို့သိရပါပါတယ်ခင်ဗျာ
ကနေဒါနိုင်ငံအယ်ဘာတာအရက်မှာအကြီးအကျယ်လောင်နေတဲ့တော်မီကြီးကြောင့်ထောင်းတောင်းချီတဲ့လူတွေကိုဘေးလို့ရရွှေပြောင်းပေးနေရတယ်လို့မိသားသမားတွေကလည်းမိငိမ့်ဖို့အပြင်းထန်ကြိုးစားနေကြပါတယ်ကတ္တရာဇင်းမြေတွေရှိတဲ့အရက်မှာပြီးခဲ့တဲ့အင်္ဂါနေ့ကလေးကလာရောက်ခလုံးနေကြတဲ့မိဘဒုက္ခသည်တွေကိုရဲတွေစစ်တပ်အရာရှိတွေကဦးဆောင်တဲ့ရင်နန်းတွေနဲ့ရွှေပြောင်းပေးနေကြပါတယ်မိလောင်တဲ့နေရာကနေထောင်းနဲ့ချီတဲ့လူတွေကိုဒီကနေ့စနေနေ့မှာလေကြောင်းကနေတဆင့်ရွှေပြောင်းပေးနိုင်မယ်လို့လည်းခန့်မှန်းထားကြပါတယ်ရှင်
2016ခုနှစ်မေလ9ရက်စနေနေ့ညနောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ကြီးညာပေးသွားတာပါအခုသတင်းဆောင်မတွေထုတ်လွှင့်ပေးမဲ့တဲ့အရင်ဆုံးလက်ဗရောင်းတောင်အရေးပြည်သူ့လွှတ်တော်မှဆွေးနွေးကြမဲ့အခြေအနေကိုပြောပြပေးပါမယ်အခုချိန်ထိမတည်ငြိမ်သေးတဲ့လက်ဗရောင်းတောင်အရေးမကြခင်ရပိုင်းတွင်ပြည်သူ့လွှတ်တော်မှအရေးကြီးအဆိုအဖြစ်တင်သွင်းဆွေးနွေးဖို့ပြင်ဆင်နေပြီလို့တပ်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်က VOE ကိုပြောပါတယ်ဒီတော့တွင်မှာပဲကျင်းနီစပြီးပြန်ထုတ်တော့မယ်လို့မြန်မာဝမ်ပေါင်ကုမ္ပဏီကနေကြေညာခဲ့ပြီးချိန်ကလေးကဖြစ်နေခဲ့တဲ့တင်မာမှုတွေကလည်းအချိန်ရော့မသွားပဲဆက်ဖြစ်နေသေးပါအပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ VOE ထိုင်းအခြေစိုက်သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်ဒေသခံတွေရဲ့ကန့်ကွက်မှုတွေနဲ့ကြုံနေရဆဲဖြစ်တဲ့စကိုင်းတိုင်းရင်းမာပင်ခရိုင်တဲကလက်ဗရောင်းတောင်ကျေးတီစီမံကိန်းမှာမေလ9ရက်နေ့ကနေစတင်ပြီးကျေးလီစထုတ်မယ်ဆိုပြီးမြန်မာဝပ်ပေါင်းကုမ္ပဏီဘက်ကကြေညာခဲ့ပြီးတဲ့နောက်မှာတော့လေးအမြောက်နေ့အဖြစ်အတင်းမာမှုတွေဆက်ဖြစ်နေပါတယ်လက်ဗရောင်းအရေးနဲ့ပတ်သက်လို့အချက်လက်တွေပြင်ဆင်နေပြီးရှေ့သတင်းပတ်အတွင်းမှာပဲလွှတ်တော်မှအရေးကြီးအဆိုကိုတင်သွင်းသွားမှာဖြစ်တယ်ဆိုပြီးလက်ဗရောင်းတောင်စားလင်းကြီးမြို့နယ်ကရွေးချယ်ခံခဲ့ရတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းသိန်းစောက VOA ကိုပြောပြပါတယ်
ကျွန်တော်တို့ဒီမှာအမျိုးကြောင့်နေပြီးတော့အရေးကြီးဆိုပြင်းမှုလုပ်နေပါတယ်။ကျွန်တော်ကငန်းနေဆက်ရောက်လာပြီ။ငန်းနေဆက်ရောက်လာတော့တမိလိုအရင်ပြာရောဆန္ဒပြနေကြတာပေါ့။တရားအစပုံမှန်140လေးလေးထုတ်ထားတယ်။အရင်စိုးရလက်ထက်တည်းကတမိကိုအရင်ပြာရောဆန္ဒပြဝဲရှိတယ်။ပုံမှန်144အခုချိန်ကြီးထုတ်ထားရုံးမယ်။အဲ့ဒီအရကျွန်တော်ဒီမှာလုပ်နေပါတယ
်။
လုပ်နေတယ်ဆိုတာကအစီအစဉ်ရောလက်တော်တွေကိုဖြည့်ပြင်းနေဆိုကျွန်တော်တို့ဖြည့်ပြင်းတဲ့အပိုင်းရောက်ပါပြီရှင်းပတ်ထုတ်ကြရင်ကြားမှာပါလက်တော်အတန်ကြားမှာပ
ါပြည်သူ့လွှတ်တော်အတွင်းမှာအရင်တစ်ခါတုန်းကလည်းလက်ဗရောင်းရေးနဲ့ပတ်သက်လို့ပြင်ပြမှုတွေအရင်တုန်းကလုပ်ခဲ့ပေမဲ့တက်မတော်သားကိုယ်စားလှယ်များအားလုံးမတ်တည့်ရပြီးကန့်ကွက်မှုကိုကြုံရတာပါဒီတစ်ခါမှာတော့သေးချပြင်ဆင်ပြီးလှုပ်ဆောင်နေရတယ်ဆိုပြီးဦးဝင်းသိန်းစောကပြောပါတယ်။အဲ့ဒီဒေသမှာရွေးချယ်ခံရသူတဦးအနေနဲ့သူ့မှာလည်းအထူးတာဝန်ရှိတာကြောင့်လူလူရဲ့နေနာချက်ကိုတင်ပြရမှာဖြစ်တယ်လို့လည်းဆိုပါတယ်
။ကျွန်တော်သိပါတယ်။ကျွန်တော်မှလည်းတာဝန်ရှိသလားရှိတာပေါ့လေ။ကျွန်တော်အဲ့ဒီနေနာ အရေးခံတာဆိုတော့ကျွန်တော်တို့လက်ပြီးထားတဲ့ဒီလူတွေဆန္ဒလုပ်ပြီးတယ်ကျွန်တော်တာဝန်ဖြစ်နေတာဆိုတော့ကျွန်တော်သိပါတယ်အဲကြောင့်ကျွန်တော်တစ်ဖက်ကအတိုက်ခံလည်းရှိတဲ့အခါကျတော့ကျွန်တော်တို့ဘယ်လိုမှမင်းတို့ပြအောင်ဆိုတာမျိုးပေါ့ဒီလက်တော်တော့အရေးကြီးပါတယ်အရင်ကတည်းကပြင်မှုရတယ်ကျွန်တော်တို့ဒီလိုဖြစ်မှာကျွန်တော်တို့ဒီလိုတော့ပြင်မှုပါတယ်ဒီနေ့ကမှအမှန်အရေးကြီးတယ်ဆိုတာသိပါတယ်။ဒါကနည်းနည်းမှအမှားလည်းမဆိုင်ဘူး။နည်းနည်းမှသံဃာတော်အပြည့်ကြီးမဆိုင်ဘူး။အမှန်အရေးကြီးတဲ့ခါကျတော့ကျွန်တော်တို့ကဒီကစိုးရိမ်နေနေစီပေါ့လေ။ကျော်ရလည်းမကောင်းဘူး။ကျော်ရတာလည်းအရာရတယ်။ကျော်ရတဲ့ဘဝမျိုးနဲ့ကျွန်တော်တို့ကဒီမှာတိကျကြကြလေးဖြစ်အောင်တည်တည်ရဲ့ဖြစ်အောင်အမှားလည်းမပါရအောင်
။ဟုတ်ကဲ့
ကျွန်တော်ဒီအဲ့လိုမျိုးဒီစီကြည့်နေပါလေ
။ဟုတ်ကဲ့
။ကြာရင်တော့ကြာရင်ဆိုတော့ရှေ့ပါတယ်တော့ဖြစ်မှာပါ
။ဟုတ်ကဲ့
။ဒီလိုလိုတော့အပန်းကြာမှာပါ
။လက်ဘရောင်းဒေသခံတွေရဲ့မြေယာတွေကိုသိမ်းယူပြီးလှုပ်ဆောင်ခဲ့တယ်လို့ဒေသခံတွေကပြောဆိုနေတဲ့လက်ဘရောင်းတောင်ကျင်းဒီစီမံကိန်းနဲ့ပတ်သက်လို့မေလ၄ရက်နေ့ကနေစပြီး၄ရက်ဆက်တိုက်ဆိုသလိုတင်းမာမှုတွေဆက်ဖြစ်နေတာပါ။ဒီကနေ့မှာတော့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာအတိုင်းတီးနိုင်ရော်ကြီးတွေနဲ့မြေယာတွေပြန်ပေးဖို့ကိစ္စတွေကိုကုမ္ပဏီဘက်ကမပေးတာကြောင့်ဆိုပြီးဒေသခံတွေကအမှုသွားဖွင့်ခဲ့ရမှာအမှုဖွင့်ခွင့်မရခဲ့တဲ့အကြောင်းဒေသခံတို့ကလည်းပြောပြပါဗျ။ဒီ
ကတောင်ကိုရပြန်ပေးမယ်ဆိုတော့အစီရင်ခံစာနဲ့ပါတဲ့အချိန်ဒီကတောင်ကိုရမပေးတဲ့အတွက်ကျမတို့လာပြီးရက်ရက်ကအမှုဖွင့်တာပါဆို။အဲလက်မခံပါဘူးရှင်။ဒေသခံတို့စကားမှုမရှိဘူးဆိုပြီးတော့စက္ကူဟာရဲတက်ကနေကသူတို့လက်မခံပါဘူး
။နှစ်ဖက်တင်းမာမှုတွေဖြစ်နေချင်းရဲအာဏာပိုင်တွေဘက်ကလည်းဒေသခံတွေကိုအခုလိုတုံ့ပြန်ပြောဆိုနေပါဗျ။အား
လုံးနိုင်ငံတော်အကြီးအကဲနားရှိပါတယ်ညစ်ရှိပါတယ်ကတော့ဘာလို့လုပ်နေလဲဆိုတော့ကျွန်တော်တို့တွေလည်းနေ့စဉ်နဲ့များပြင်ပြပေးနေပါတယ်
။ကန့်ကွက်ဆန္ဒပြမှုတွေအများအပြားကြုံနေရတဲ့ဒီစီမံကိန်းဟာတနက်တွေပြစ်ခတ်မှုတွေလူသတ်မှုတွေဖြစ်တဲ့အသည့်ပြဿနာတွေလည်းဖြစ်ခဲ့ပါတယ်။2012ခုနှစ်တုန်းကတော့စီမံကိန်းကိုကန့်ကွက်ဆန္ဒပြသူတွေကိုနှိမ်နင်းခဲ့တာကြောင့်တန်ဃာပတရားခန့်ဟာမီးလောင်ဒဏ်ရာတွေရခဲ့တာပါ။အဲ့ဒီအမှုနဲ့ပတ်သက်လို့လည်းအရေးယူဆောင်ရွက်မှုမရှိအမှုဖွင့်ခွင့်မရတာတွေကြောင့်ဒီအရေးဟာအခုချိန်ထိမပြေလည်နိုင်သေးပဲဖြစ်နေရပါတယ်ရှင်။
မအေးအေးမှပြောပြခဲ့တာပါရှင်အခုအဇင်းတိုင်ရတဲ့ကိစ္စပဲဖြစ်နိုင်တော့မလားဆိုတာကိုလည်းကြည့်ကြရအောင်ပါမြန်မာနိုင်ငံမှာနမဲဆိုးနဲ့ကြော်ကြားလာတဲ့အဇင်းတိုင်ကြရတဲ့ကိစ္စကိုပဲဖြစ်ပြမဲ့ဥပဒေချမ်းတစ်ခုလွတ်တော်မှာတင်သွင်းပြီးထားပါပြီညနေတကောင်အဇင်းဝင်အစ်စ်ခံရမယ့်အရေးကနေပြီးတော့ကင်းဝေးရမယ့်ဒီဥပဒေချမ်းပေါ်အမြင်သဘောထားတွေကတော့ကွဲလွဲကြပါတယ်အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ကိုရန်နိုင်ကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါရက်ကွက်တော့မှုကျေးရွာအုပ်စုအုပ်ချုပ်ရေးမှုဥပဒေတတိယကြိမ်ပြင်ဆင်ရေးဥပဒေချမ်းကိုဆွေးနွေးဖို့အတွက်အမျိုးသားလွှတ်တော်မှမေလ6ရက်နေ့ကအစိုးတင်သွင်းလိုက်ပါတယ်။အဇင်းတိုင်ကြားတာနဲ့ပတ်သက်တဲ့ဥပဒေပုံမှန်တွေအပါအဝင်ဒီရက်ကျေးဥပဒေပြင်ဆင်ဖို့နဲ့ပတ်သက်ပြီးတော့တင်သွင်းခဲ့တဲ့အစိုးကိုကန့်ကွက်မဲမရှိသဘောတူခဲ့ကြပြီးဒါနဲ့ပတ်သက်ပြီးတော့ဒီအစိုးကိုတင်သွင်းခဲ့တဲ့ပုဂ္ဂိုလ်တိုင်းဒေသကြီးမဲဆန္ဒနဲ့အမှတ်6ကအမျိုးသားလွှတ်တော်ကိုစလဲဦးမင်းဦးကတော့အခုလိုပြောပါတယ
်။ဒါတတိယကြိမ်ကျွန်တော်ကပြန်ပြင်ဆင်ချက်အစိုးတင်တာ။အဓိကကတော့ဗျာကျွန်တော်တို့ဒါကိုပြင်ဆင်တာကတော့ဆိုတော့ဒီမိုကရေစီစံချိန်စံညွန်းနဲ့တိုက်ညီပြီးတော့ဒီဟောအုပ်ချုပ်ရေးမှုတွေကိုဟောရွေးချယ်နိုင်မှုရယ်နောက်ကအများပြည်သူရဲ့သဘောဆန္ဒကိုဟိုထင်ဟပ်စေပြီးတော့ပွင့်လင်းမြင်သာစွာဆောင်ရွက်နိုင်မှုရယ်နောက်ကမလိုလားအပ်တဲ့သောသောပေါ့ဒီအခရီးလက်စားမှုတွေလက်ပေးလက်ယူမှုတွေဟိုမဖြစ်ဖို့ရယ်ပြည်သူသဘောထားဆန္ဒကိုထင်ဟပ်စေဖို့အတွက်ကိုကျွန်တော်ပြန်ပြီးတော့ဒီပြင်ဆင်ချက်အစိုးပြန်လဲပြီးတော့တင်တာပါဒီဥစ္စ
ာရကြေးဥပဒေကိုပထမအကြိမ်ပြည်တော်စုလွတ်တော်တက်တန်းအတွက်မှာနှစ်ကြိမ်ပြင်ဆင်ခဲ့ပြီးအခုဒီကြိမ်ကတတိယကြိမ်ပြင်ဆင်ဖို့လှုပ်ဆောင်နေတာဖြစ်ပါတယ်အခုဒီခါပြင်ဆင်ဖို့လုပ်နေတာမှာအရင်ကပြင်ဆင်မှုတွေနဲ့ဘယ်လိုကွာခြားမှုတွေရှိနိုင်မလဲဆိုတဲ့အပေါ်မှာတော့ဦးမင်းဦးကအခုလိုပြောပါတယ
်ကွာပါမယ်ခင်ဗျအဲဇင်းလိုဟာမျိုးထူးထူးခြားခြားကွာပေါင်းနိုင်ပါတယ်ခင်ဗျအဲနောက်ကရွေးချယ်ပုံစနစ်တင်မြှောက်ပုံစနစ်တွေကွာပေါင်းနိုင်ပါတယ်ခင်ဗျနောက်ကဟိုကန့်သတ်မှုတွေဆိုတော့အသက်ကန့်သတ်မှုတွေအဲပညာရေးရှင်းကန့်သတ်မှုတွေအဲအဲ့အရမျိုးလေးတွေအဓိကကွာပေါင်းနိုင်ပါတယ
်ဆိုတော့ရကြေးဥပဒေပြင်ဆင်တဲ့အပေါ်မှာပြည်သူတွေရဲ့သဘောထားတွေကရောဘယ်လိုပါလဲ88မျိုးဆက်အဖွဲ့ကလူမှုဆက်ဆံရေးဒုတိယတာဝန်ခံကိုညာလင်းကတော့အင်္ဂလိပ်လက်ထက်ကလေးကစပြီးစစ်ဆိုးရကာလတလျှောက်လုံးလဲနိုင်ငံရေးသမားတွေကိုဒီဥပဒေကိုအသုံးပြုပြီးနှိပ်ကွပ်ခဲ့တဲ့အတွက်ပြင်သစ်တယ်လို့ပြောပါတယ
်ဒီရကြေးဥပဒေပြင်ဆင်တယ်ဆိုတာကတော့တကယ်ကောင်းတဲ့ကိစ္စပါအဲစဉ်မတိုင်ရမ်းတဲ့ဟာတော့မတိုင်ကောင်းတဲ့ချက်ပါဘာလို့လဲဆိုတော့ဒါအဲစဉ်ဥပဒေဆိုတာအင်္ဂလိပ်ဆိုရပါတော့နော်27ဦးမှာဒီသမားဒေါ်လာအင်းသမားတွေကိုဒီနှိပ်ကုပ်ဖို့အတွက်ထုတ်ထားတဲ့ဥပဒေ။ဒါကျွန်တော်လည်းအဲ့ဒီခက်ခဲတောက်လျှောက်ဖြစ်ခဲ့တယ်ပေါ့နော်။ဒါဆေဆိုးရလက်ထက်မှာအကားလောက်ရှားမှုတွေမြေရောက်တပိုင်းလောက်ရတဲ့အခါမှာကျွန်တော်တို့လက်ခံမဲ့အိမ်ရမ်းရှားပါတယ်ပေါ့နော်။ရမ်းတက်တိကောင်းတဲ့အိမ်လောက်ပဲ လက်ခံရတာပေါ့ဧည့်သည်နဲ့ဒီထောင်နေကြရတယ်ကျွန်တော်တို့ထောင်ထဲမှာတွေ့ဘူးပဲပေါ့နော်ဟိုဗျာတန်းဒီစင်မှာထောင်ကြွားရတဲ့ဒီကိုစင်ကျော်ဦးဆိုလို့ရှိရင်သူတို့ဧည့်သည်သွားတိုင်တယ်ဧည့်သည်သွားတိုင်တော့ဧည့်သည်မတန်းနဲ့သူ့ကိုပြန်လိုက်ဖမ်းချီရနောက်ဆိုတော့တချို့ဆိုရင်ကျွန်တော်ထောင်ထဲမှာပေါ့ဧည့်သည်နဲ့တလားလောက်ကြာလာကြာလာပြီးတော့ရဲဘက်စခန်းရောက်သွားတယ်ပေါ်တာတွေပါရေးသွားပြီးတော့သေသွားတဲ့လူတွေတွေ့ဘူးတယ်ဗျာဒါကဇာတ်လုံးလည်းမဟုတ်ဘဲနဲ့ဒီနိုင်ငံသားတယောက်ရဲ့အများကြီးနဲ့နာဆုံးဆုံးရတဲ့ချက်ပါနော်ဒါကအခုပြပြင်ဟိုအစင်းမတိုင်ဖို့အတွက်ဒီစေတူးတွေမှာထည့်သွင်းတာကအမြဲတမ်းသဘောကျတဲ့ကိစ္စပ
ါနိုင်ငံသားမပုံတင်ကိုင်းဆောင်ွက်ရှိသူတယောက်အနေနဲ့နိုင်ငံတွဲမှာလွတ်လပ်စွာသွားလာပိုင်ွင့်ရှိတယ်ဆိုပေမဲ့လည်းတစ်ဖက်မှာလည်းရာဇဝမှုကျူးလွန်သူတွေကိုဖော်ထုတ်နိုင်ဖို့အတွက်သက်ဆိုင်ရာရက်ကွက်ကျေးရွာတောင်ဝရှိသူတွေကိုအဲစင်းတိုင်ကြတာတွေတော့ရှိတဲ့တယ်လို့ပြည်မျိုးကကိုနေသာကတော့မြင်ပါတယ
်ဒီမြန်မာနိုင်ငံတို့ထဲမှာနေတဲ့လူဆိုဒီမြန်မာနိုင်ငံသားမှတ်ဖို့နေခိုင်းလို့ရှိလို့ရှင်တော့တနေရာမျိုးသွားလာခွင့်တော့ရှိတာပေါ့အဲစင်းစစ်တာကြတော့ဟိုဘယ်လိုအဲစင်းတိုင်တာကြတယ်လေတချို့ကကြရသမွေးမှုတွေလည်းလာရလူပဲရှိတဲ့အခါကြတော့ဒီအဲစင်းကဒီအထွေမှုရှိဘူးလို့အဲစင်းကတော့သွားဖို့ပြောရမှာပဲလေ
ရန်ကုန်မြို့ကကိုဟန်ထူးခန့်ပိုင်ကတော့အဲစင်းတိုင်ကြတဲ့ဥပဒေရဲ့ရည်ရွယ်ချက်ကိုမကြိုက်သလိုဒါကနိုင်ငံသားတယောက်ရဲ့ပုဂ္ဂလိကလွတ်လပ်ခွင့်ကိုချိုးဖောက်နေတယ်လို့လည်းပြောပါတယ
်ဒီအဲစင်းတိုင်တာကိုဘယ်လိုမြင်လဲလို့ပြောရရင်ဟိုသူတို့က privacy ကိုသိပ်ပြီးတော့ချိုးဖောက်တယ်အဲစင်းတိုင်နဲ့ဥပဒေရဲ့ရည်ရွယ်ချက်ကလည်းဒီဘယ်မှာဘယ်သူရောက်နေလဲဘယ်မှာဘယ်သူရောက်နေလဲအဲ့ဒါတွေအကုန်သူတို့သိဖို့အမှန်သိစရာအကြောင်းမရှိဘူးဗျလူတယောက်ကဟိုသူ့ဟာသူကြိုက်တဲ့နေရာသွားဝင်ရှိတယ်ဘာလောက်ခွင့်ရှိရညာလောက်ခွင့်ရှိရတရားဥပဒေကိုမချိုးဖောက်ရချိုးဖောက်ရင်တော့ဒါသူတို့ regulation အတိုင်းပေါ့ကျွန်တော်ကတော့ဟို minimal state ပုံစံပဲကြိုက်တယ်ဗျအစိုးရကိုတက်နိုင်တယ်များအသေးဆုံးထားကြတယ်ပြည်သူတွေမနိုင်တဲ့ကိစ္စကိုသူတို့ငှားထားတဲ့ပုံစံမျိုးပဲဖြစ်ရှင်တယ်တိတ်ပြီးတော့လက်တံရှည်လာတာမျိုးတိတ်ပြီးမဖြစ်စေချင်ဘူးပြီးတော့တူဦးတယောက်ချင်း privacy ကိုကျွန်တော်အလေးထားတယ်ခင်ဗျအဲ့ဒါကြောင့်မလို့ပါ
လက်ရှိရကျေးဥပဒေအရတော့နိုင်ငံသားတယောက်ဟာမိမိရဲ့နေအိမ်မှာမဟုတ်ဘဲတခြားသူတဦးရဲ့နေအိမ်မှာသွားရောက်နေထိုင်မယ်ဆိုရင်ရက်ကွက်အုပ်ချုပ်ရေးမှုရဲ့ခွင့်ပြုချက်ကိုရယူဖို့လိုအပ်ပြီးတကယ်လို့ပြက်ကွက်ခဲ့တယ်ဆိုရင်တော့အေးအေးယူခံရမယ်လို့ပြဋ္ဌာန်းထားပါတယ်ခင်ဗျာ
ကိုရနိုင်စုံစမ်းတင်ပြခဲ့တာပါရှင်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းအစီအစဉ်မှာတော့စနေနေ့ညတိုင်းနာဆင်နေကြတိုက်ရိုက်လင်းလိုက်ဆွေးနွေးကအစီအစဉ်ကိုနာဆင်ကြရမှာဖြစ်ပါတယ်ပါဝင်ဆွေးနွေးနိုင်တယ်လို့စောင့်မျှော်နာဆင်နိုင်ပါတယ်ရှင်အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရပါတော့မယ်။မဆုမြတ်မွန်စီစဉ်ပြီးကိုသားညုံနဲ့တူတင်ဆက်ပေးနေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါတယ်ရှင
်။အခမဲ့တုံးလို့ရတဲ့ messaging app တွေလည်းလေလုံခြုံရေးကိုတော်တော်လေးတိုးလုပ်နေကြတာအခုဆိုလို့ရှင် Viber မှာဒီ end-to-end encryption လုပ်လိုက်ပြီ
။ WhatsApp ကလည်းအဲ့ဒီလိုမျိုးလုံခြုံရေးပိုင်းမြင့်လိုက်တာသတင်းပတ်ပဲရှိသေးတာဗျအခုလည်းပဲ Viber ကတယောက်ချင်းစီကိုပို့တဲ့ text message ရောဓာတ်ပုံ message ရောဖုန်းဆက်တာရော video call ခေါ်တာရောအားလုံးအတွက်ကြားကနေပြီးတော့ဘလို့မှကိုခိုးဝင်ကြည့်နားထောင်လို့မရအောင်လို့လုံခြုံရေးကိုမြင့်လိုက်တာဗ
ျအခုခေတ်မှာဒီ messaging app တွေဘလောက်တောင်မှအပြိုင်ဆိုင်ဖြစ်နေကြသလဲဆိုတာလက်တွေ့ဥပမာပေါ့ messaging app ကိုတုံးနေကြတဲ့သူတွေကလည်းသူတို့ပို့တဲ့ message တွေပြောနေတဲ့စကားတွေကိုမသိစေချင်တဲ့သူတွေမသိအောင်မကြားအောင်လို့တော်တော်လေးအလေးထားလာကြတာလည်းပါတယ်နောက်ပြီးတော့ဒီဝန်ဆောင်မှုပေးတဲ့ကုမ္ပဏီတွေကလည်းတခြားကုမ္ပဏီထက်ကိုတာပါတယ်ဆိုတာကိုအပြိုင်လုတ်ပြကြရတာပေါ့ရှင
် WhatsApp လိုပဲ Viber ကလည်းသူတို့ကုမ္ပဏီကိုယ်တိုင်ကဂျာကနေဝင်ပြီးတော့ထောက်လန်းလို့မရအောင်ကိုဒီပို့သမျှ message တွေပြောသမျှစကားတွေကိုလုံညောင်းလုတ်လိုက်တာပါဒီဘက်ကပို့လိုက်တာကိုတစ်ဖက်ကကိုယ်ယူရပို့လိုက်တဲ့သူကြတော့မှဖွင့်လို့ရမယ်ကြားနိုင်မှာပါနောက်ဂျာကနေပြီးတော့ဘလို့မှကိုဖောက်ပြီးတော့ခိုးနှားထောင်လို့ကြည့်လို့ရမှာမဟုတ်ပါဘူး
Fiber ရဲ့ဒီ end-to-end encryption နည်းပညာကဘယ်လိုလုပ်တယ်လဲဆိုတော့ကျွန်တော်ကကိုသားညုံဦးစီကိုဒီ text message ပို့ရင်ပဲဖြစ်ဖြစ်ဓာတ်ပုံ video message တွေပို့ရင်ပဲဖြစ်ဖြစ်အတန်ကြာရုံဖုန်းဆက်ရင်ပဲဖြစ်ဖြစ်နောက်ဒီရုပ်ပါမြင်ရတဲ့ video call ခေါ်ရင်ပဲဖြစ်ဖြစ်လုပ်တယ်ဆိုတော့အဲ့ဒါဆိုလို့ရှိရင်ဒီကျွန်တော်ရဲ့လက်ကင်ဖုန်းထဲက Viber ကကိုသားညုံဦးဖုန်းထဲက Viber C ကိုဒီဆက်သွယ်ဖို့လုံခြုံရေး code ကိုဖန်တီးလိုက်ပါတယ်အဲ့ကြောင့်မလို့ဒီကိုသားညုံဦးဖုန်းအတွက်ပဲလုတ်ထားတဲ့ကုတ်ချီတော့မှကျွန်တော်ပို့လိုက်တာတွေကိုဖွင့်လို့ရမှာပါတကယ်လို့ကိုသားညုံဦးရဲ့ဖုန်းအစ်စ်ပြောင်းကင်နေဆိုရင်တော့မှအဲ့ဒါကိုသားညုံဦးအစ်စ် home host ဆိုတာကို Viber ကသိအောင်ပြန်လုပ်ဖို့လိုပါတယ်ဒီအပြန်အလှန်ဆက်သွယ်တဲ့နေရာမှာနှစ်ယောက်တည်းဒါမှမဟုတ်လို့ရှိရင်အယောက်နှစ်ယောက်လောက်အထိပါနိုင်တဲ့ဒီအုပ်စုဖွဲ့ group chat လုတ်တာအထိကိုပါအခုပြောတဲ့လုံခြုံရေးစနစ်တစ်ကို Viber ကထည့်လိုက်တာပါ
ဧပြီလ19ရက်နေ့ကစပြီးတော့နောက်သတင်းနှစ်ပတ်ကြာတဲ့အထိနိုင်ငံတွေတစ်ခုပြီးတစ်ခုက Viber တုံးနေတဲ့သူတွေအတွက်လုံခြုံရေးမြင့်ထားတဲ့ Viber app အသစ်ကို upgrade လုပ်နိုင်အောင်လုပ်နေပြီလို့ Viber ကုမ္ပဏီရဲ့ blog မှာကြေညာထားပါတယ် Viber latest version ရှိပြီဆိုလို့ရှင်ကိုဆက်တွေ့တမယဘလောက်လုံခြုံမှုရှိတယ်မရှိဘူးဆိုတာကိုအယောင်ဝဲတွေနဲ့မြင်ရလိမ့်မယ်တဲ့မဆွေမမွေ
တကယ်လို့ဒီသုံးနေကြအတိုင်းပေါ့နော်ဘာမှထူးထူးခြားခြားမတွေ့ရသေးဘူးဆိုရင်တော့ကိုယ့်ရဲ့ Viber က latest version မဖြစ်သေးတာဖြစ်နိုင်တယ်လို့ကို message ပို့တဲ့သူရဲ့ Viber က latest မဖြစ်သေးတာဖြစ်ပါလိမ့်မယ်မဟုတ်လို့ရှိရင်တော့စာရိုက်လိုက်ပြီးဖုန်းခေါ်လိုက်ပြီးဆိုတာနဲ့ဒီမိကိုရောင်တော့ကလောက်ပုံလေးပေါ်လာပါလိမ့်မယ်တဘောကတော့ကိုပို့တဲ့ data တွေကလုံခြုံတယ်ဆိုတဲ့သဘောကိုပြတာပါ
ကိုယ့်ရဲ့ connect scene ထဲမှာရှိတဲ့သူတွေကကိုပုံမှန်ဖုန်းဆက် message ပို့နေကြသူတွေစီကိုစိတ်ချရပါတယ်ဆိုတဲ့ trusted scene ထဲကိုတွင်းထားလို့လည်းရပါတယ်ဒီလိုမျိုး scene တွင်းထားတဲ့သူတွေကြာဆက်တွေ့တယ်ဆိုရင်တော့အစိမ်းအောင် talk cloud ပုံလေးပြလိုက်မယ်ဗျ
အဲ့ဒါတွေကတော့ဒီလုံခြုံတဲ့သင်္ကေတတွေပါတကယ်လို့ပြဿနာတစ်ခုခုရှိပြီဆိုရင်တော့ဒီအနီအောင်တော့ကလောက်ပုံပေါ်လာပါလိမ့်မယ်ဖြစ်နိုင်တာကတော့ဒီဆော့ဆော့ကပြောသလိုပဲကိုဆက်တွေ့တဲ့သူဘက်ကဖုန်းပြောင်းကင်တာမျိုးကြောင့်ဖြစ်နိုင်တယ်ဒါမှမဟုတ်လို့ရှိရင်လည်းဒီဈာကနေပြီးတော့တယောက်ယောက်ကဈာဖောက်ခိုးဝင်ဖို့ကြိုးစားတာလည်းဖြစ်နိုင်ပါတယ်တေချာတာကတော့ဒီတစ်ဖက်ကဖုန်းရဲ့လုံခြုံရေးကုတ်ကိုကိုယ့်ရဲ့ Viber ကအတိမပြုတ်နိုင်ဘူးဆိုတဲ့သဘောပါအဲ့ဒီခါမျိုးဆိုရင်တော့တစ်ဖက်ဖုန်းကဒီကိုဆက်တွေ့ခြင်းနဲ့ဖုန်းတေချာပါတယ်ဆိုတာကိုပြန်ပြီးတော့အတိပြုတ်ပေးဖို့လိုပါတယ်
screen ပေါ်မှာပေါ်လာသမျှတော့ကလောက်ပုံလေးတွေကိုနှိပ်ကြည့်ရင်လဲဘာအဓိပ္ပာယ်ရှိလဲဆိုတာကိုသိရမယ်ဗျဒီလုံခြုံစနစ်ကနောက်ဆုံး Viber version ထည့်ထားတဲ့ဖုန်းချင်းချင်းမှာပဲအကျုံးဝင်မယ်ဆိုတာတော့သတိချက်ဆေးခြင်းပါတယ်အထူးသဖြင့်တော့ဒီ group chat လောက်ကြတဲ့အခါမှာကိုယ့်အစုတဲမှာပါနေတဲ့သူတယောက်ယောက်ရဲ့ Viber ကနောက်ဆုံးပေါ် update ဖြစ်မနေဘူးဆိုရင်တော့အခုပြောခဲ့တဲ့နောက်ဆုံးအဆင့်ပြင်လိုက်တဲ့လုံခြုံရေးတွေကိုရမှာမဟုတ်ပါဘူးအဲ့လိုပြောလို့မလုံခြုံဘူးလည်းမဟုတ်ပါဘူးလုံခြုံပါသေးတယ်နောက်ဆုံးအဆင့်မြင့်လိုက်တဲ့လုံခြုံရေးစနစ်ကိုပဲမရမှာပ
ါ Viber ကိုဒီမြန်မာနိုင်ငံအပါအဝင်ဒီကမ္ဘာလုံးမှာတုံးနေကြတဲ့သူပေါင်းတန်း900ကျော်ရဲ့ရှင်အခုနောက်ဆုံးတိုးမြင့်လိုက်တဲ့လုံခြုံရေးစနစ်တွေကို Viber ကဒေတာတစ်ခုပြီးတစ်ခုမှ upgrade လုပ်ပေးနေတော့ကိုယ့်အလက်မရောက်သေးဘူးဆိုရင်လည်းတပတ်နှစ်ပတ်လောက်စောင့်ကြည့်ဖို့တော့လိုမှာပါ
တိုးလိုက်တဲ့လုံခြုံစနစ်မှာနောက်ထပ်ပါလာတဲ့ feature အစ်စ်လည်းရှိသေးတယ်ဗျချက်တင်လုပ်ထားတာတွေကိုသူများမမြင်အောင်ဖွက်ထားလို့ရတဲ့ feature ဗျနံပါတ်၄လုံးပါတဲ့ပင်နံပါတ်၃ပြီးတော့ကိုဖွက်ထားခြင်းတဲ့ချက်တွေကို hidden chat ဆိုတာရွေးပြီးတော့ဖွက်ထားလိုက်လို့ရမယ်မဆွေမြမွေ
။တခုကောင်းတာကကိုဖုန်းကိုတခြားသူတွေကိုပေးသုံးတာတို့ကွန်ပျူတာကိုတခြားသူတွေနဲ့မျှပြီးတော့သုံးနေရတာမျိုးဆိုရင်တော့ကိုမမြင်စေခြင်းတဲ့ချက်တွေကိုဖွက်ထားလို့ရသွားတာပေါ့ကိုသားညုံရဲ့
။အခုလိုမျိုးဒီ Viber သုံးနေကြတဲ့သူတွေလုံခြုံရေးပိုင်းတွေအတွက်ကိုစိုးရင်စရာမလိုဘဲနဲ့စိတ်ချလက်ချသုံးနိုင်ကြအောင် Viber ကနေပြီးတော့လုံခြုံစနစ်တိုးမြင့်ဖို့ကြိုးစားနေကြတာကြာပြီဗျ။အခုလိုမျိုးလုံလိုက်နိုင်တဲ့အတွက်ဂုဏ်ယူတယ်လို့Viber ရဲ့လုပ်ငန်းလေပတ်မှုဆိုင်ရာကြီးကဲက blog post မှာရေးသားထားသေးရဲ့ဗ
ျအခုလိုမျိုး messaging app တွေကဒီလုံခြုံရေးဘိုင်းကိုအသားပေးလာကြတာကသူတို့ဝန်ဆောင်မှုကိုအားထားနေကြတဲ့သူတွေအတွက်ကိုကျင့်ဝတ်ပိုင်းအရာတွေမဟုတ်ဘူးသူတို့ရဲ့ဝန်ဆောင်မှုတွေကိုလူတွေပို့ပြီးတော့သုံးလာကြအောင်ဖြစ်တယ်လို့ Forbes Magazine ရဲ့ဆောင်းပါးကသုံးသပ်ပါတယ် TechCrunch ဆိုတဲ့နည်းပညာမီဒီယာလုပ်ငန်းကြီးကတော့များပြားလာတဲ့ application တွေကြားတွေကပုံမှန်အသုံးများတဲ့ app တွေထဲမှာသူတို့ရဲ့ messaging app တွေကိုတစ်ခုအပါအဝင်ဖြစ်အောင်ကြိုးစားတဲ့ဆောင်ရွက်မှုလို့သုံးသပ်တယ်ကိုသားညုံရဲ့
။သုံးနေကြတဲ့သူတန်းထောင်ချီနေတဲ့ဒီ Facebook ပိုင်နဲ့ WhatsApp တို့ Apple ရဲ့ iMessage တို့လိုမျိုးကုမ္ပဏီကြီးတွေကနေပြီးတော့ Viber လိုသူတို့လောက်မကြီးကျယ်တဲ့ကုမ္ပဏီမျိုးထိသူတို့ရဲ့ message ပို့နိုင်တဲ့ application တွေကိုသူထက်ငါအပြိုင်ပို့ပြီးတော့လုံခြုံအောင်လုပ်နေကြတာကြည့်လို့ရှိရင်သူတို့ရဲ့သုံးသပ်ချက်ကမမှားဘူးလို့ပြောရမယ်မဆွေမမွေ။
တချိန်တည်းမှာပဲဒီတုံးဆွဲတဲ့သူတန်း900လောက်ရှိနေတဲ့ Facebook ရဲ့ Messenger ကတော့အခုအချိန်ထိကိုဒီ end-to-end encryption စနစ်မဟုတ်သေးပဲနဲ့ပို့သူရဲ့ဆက်ကနေပြီးတော့ Facebook server အထိပဲလုံခြုံအောင်လုပ်ထားသေးတဲ့အတွက်ကိုတော့သူတို့အနေနဲ့လုံခြုံရေးကိုအမိလိုက်သင့်ပြီလို့ထောက်ပြမှုတွေလည်းရှိနေပါတယ်ရှင
်။မဆုမြတ်မွန်စီစဉ်တင်ဆက်ပေးနေတဲ့ blogger တွေပြောသမျှအစီအစဉ်ကိုတနင်္လာနေ့နဲ့အခုလိုစနေညတိုင်းမှာနာဆင်နိုင်ကြပါလေရှင်။ VOA မြန်မာပိုင်းစီစဉ်ကိုတေးသချင်းတောင်းယူလို့ရမယ်ဖြစ်ဖြစ်ဝေဖန်အကြံပေးစာတွေပို့ပို့လို့ရမယ်ဖြစ်ဖြစ် email နဲ့ဆက်သွယ်လို့ရ bamis@voanews.com ကိုဆက်သွယ်နိုင်ပါတယ်။ telephone number ကတော့2323822555လေးဖြစ်ပါတယ်ရှင်။စာလိုက်ကနေဆက်သွယ်လို့ရတော့ VOA American အသံမြန်မာပိုင်းစီစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်။မကြခင်ချိန်ပိုင်းအတွင်းမှာစနေနေ့ညတိုက်ရိုက်လေးလိုင်းစီနွေကန်စီစဉ်တွေစတင်တော့မှာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOE မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်မေလ9ရက်စနေနေ့ညပိုင်းသံလွှင့်စီစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းထုတ်လွှင့်မဲ့10နာရီထိစီစဉ်တွေကိုလိုင်းဒိုမီတာ24 25 30နှစ်နဲ့လိုင်းလမ်းမီတာ105 190တို့ကနေပြီးတော့ဖန်ယူနာဆင်နိုင်ပါတယ်အခုစနေညတိုက်ရိုက်လေလိုင်းဆွေးနွေးကန်စီစဉ်စတင်ပါတော့မယ်ရှင်ပါဝင်ဆွေးနွေးကြမဲ့သူတွေကိုလည်းဖိတ်ကြားပြီးဖြစ်ပါတယ်ဒါကြောင့်ဆွေးနွေးပွဲကိုဦးဆောင်ဆွေးနွေးသူကိုကျော်ကျော်သိန်းနဲ့အတူထုတ်လုပ်သူကိုရနိုင်တို့ရဲ့တိုက်ရိုက်လေလိုင်းဆွေးနွေးကန်အစီအစဉ်အခုပဲစတင်လိုက်ပါပြီရှင်
မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုးဆိုပါရယ်ပြီးခဲ့တဲ့ဧပြီလ29ရက်နေ့ည8နာရီ MRTV4 သတင်းမှာတမတော်ကိုအစိုးရတက်ရခိုင်လက်နက်ကင် AA အဖွဲ့ကိုရခိုင်တမတော်ဆိုပြီးတော့သတင်းထုတ်လွှင့်သွားပါရယ်အဲ့ဒီအပေါ်မှာမေလ3ရက်နေ့ရောက်တဲ့အခါကျတော့တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဒါကိုပြင်းထန်စွာကန့်ကွက်ရှုတ်ချကြောင်းဆိုပြီးတော့သဘောထားထုတ်ပြန်ပါရယ်ဆိုတော့ကျွန်တော်တို့ဒီကနေ့ညဆွေးနွေးမယ့်အကြောင်းအရာကတမ်မတော်ကိုအစိုးရဓာတ်လို့ခေါ်ဖို့သုံးဆွဲတာမှားသလားအဲ့လိုသုံးဆွဲတာကြောင့်တမ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကထုတ်ပြန်တယ်လို့တမ်မတော်ရဲ့ပုံရိပ်နဲ့ဂုဏ်သိက္ခာကိုများစွာထိခိုက်စေတယ်ဆိုတဲ့အချက်ကိုရောကျွန်တော်တို့သောတာရှင်တွေကသဘောတူသလားဒါကိုအဓိကဆွေးနွေးဖို့ဖြစ်ပါတယ်ပေးနိုင်ဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူနှုတ်ဦးကမြန်မာနိုင်ငံသတင်းမီဒီယာကောင်စီကဦးမြင့်ကျော်နောက်တူကတော့ကျွန်တော်တို့နိုင်ငံရေးနဲ့စီးပွားရေးလှိလာသူဦးစည်ရသူတို့ဖြစ်ပါတယ်ဆိုတော့ပေးနိုင်ဆွေးနွေးသူနှုတ်ရဲ့သဘောထားကိုအရင်ဆုံးကြားကြရအောင်ပါဦးမြင့်ကျော်ခင်ဗျာ MRTV4 ကဒီလိုမျိုးဟလာတက်မတော်ကိုအစိုးရတက်ဆိုပြီးတော့သုံးဆွဲထုတ်လွှင့်တာတက်မတော်သတင်းမှပြန်ကြားရေးအဖွဲ့ရဲ့ထုတ်ပြန်ချက်အတိုင်းဆိုရင်ဖြင့်သတင်းမီဒီယာကျင့်ဝတ်ကိုလိုက်နာစောင့်ထိန်မှုမရှိဘူးဆိုတာကိုဦးမြင့်ကျော်သဘောတူပါလားခင်ဗျာ
ကျွန်တော်မြင်မှာတော့လေဟိုစိုးရတက်ဆိုတဲ့ဟာကဟိုလကောမင်း HP မဟုတ်ဘူးအရက်ကားတွေကြားထဲမှာသုံးကြတယ်ကားပေါ့တော်တော့တစ်ဖက်မှာတော့ရခိုင်ဟိုဤဘူတော့ရခိုင်တက်မတော်လို့ဆိုတော့ဒီဆုံးသုံးနဲ့ဆုံးတော့ဒါမှတော့ဒီမှာတော့တုံးတဲ့သူလိုက်တော့အဲ့တော့တက်မတော်ကဟိုအဲ့ဒီဘောရုပ်ဆက်ရှိတဲ့ဘောကျွန်တော်ချင်းဟိုကျွန်တော်ကဒီနေရာမှာဘာလို့ဒီခါဒီမှာဒီနေရာကဟိုနဲ့အရှိန်ကြီးတွေဆိုနေနေကိုခလေးကိုအမ်ဒွေအမ်ဒူလေးအညာတုံးတယ်ဟာတဲ့သုံးနိုင်ရှိတော့ပါ။ရောဒီကိစ္စမှာတော့ရခိုင်တန်းရောအီဂျီရောရခိုင်တန်းရောလို့သုံးတယ်ဒီဘက်ကိုအဲဟိုသူအတက်လို့သုံးတာတော့နည်းနည်းတော့ဘယ်လန့်မှချတော့ဖြစ်တယ်တော့ကျင်းဝတ်ကိုတင်းချိုးပေါက်ပေးဆိုတဲ့ဟာမျိုးရှင်တော့ကျွန်တော်တော့အဲ့လိုမမြင်ဘူးပေါ့
။ဟုတ်ကဲ့ဒီမှာကိစ္စနှစ်ခုလို့ကျွန်တော်မြင်တယ်တစ်ခုကရခိုင်တက်ကိုကြတော့ရခိုင်လက်နက်ကင်တက်ကိုကြတော့တက်မတော်လို့သုံးတယ်ရခိုင်တက်မတော်အေးလို့သုံးတယ်ဒီဘက်ကကြတော့အစိုးရတက်လို့တကယ်လို့ဒါအစိုးရတက်မတော်အစိုးရတက်မဟုတ်ဘဲနဲ့အစိုးရတက်မတော်ဆိုရင်ကောတက်ဖက်ကဒီလိုပဲတုံ့ပြန်မယ်လို့ကိုမျိုးကျော်ယူဆသလား
အစိုးရတက်မတော်ဆိုရင်တော့အမှန်တော့ဒီကိစ္စဟိုအရင်အစိုးရလက်ထက်တည်းလုံးယူရတာတို့တော့ဟိုပုံပြီးကမီဒီယာတလောက်ကြည့်တော့အားမကောင်းကြပါဘူးလေအဲ့ဒီအချိန်ကဟိုအများဆုံးနေကြတာပဲအရက်ဆိုင်ကျွန်တော်တို့ဒီထဲမှာဒီသုံးလုံးကဒီသုံးလုံးသုံးတဲ့ချိန်မှာဟိုမိုးလို့သုံးတာတော့ခင်းလို့ဖြစ်လို့သုံးတာအဲ့လိုမျိုးတွေကြောင့်တော့မဟုတ်ဘူးခင်ဗျာဒါအလိုဆုံးဟိုနားလေတွေသုံးတယ်လို့နေနဲ့သုံးတာတို့တော့ဒါပေမဲ့ခုနှစ်ပိုင်းမှာတော့ဟိုတက်ကတက်မတော်ဘက်ကပေါ့ကျွန်တော်ကတက်တယ်လို့ပြောတယ်တက်မတော်ဘက်ကဟိုသူ့အရင်အခေါ်ပေါ်ဒီပေါ်မှာဟိုအချိန်မကန်ဖြစ်တယ်သူပုဂ္ဂလိကမီဒီယာလည်းအများကြီးဖြစ်လာတယ်ဟိုအားကောင်းလာတယ်အဲ့ချိန်မှာဟိုတရားဝင်အခေါ်ကိုပဲသုံးမှာတဲ့ဟာမျိုးကိုဖိအားပေးလာတယ်တစ်ဖက်ကဘူဂျက်စီကိုတော့မှပဲဟိုသူ့အင်အားဘလောက်မှမရှိနေတဲ့သူဘူဂျက်ကမော်စပ်ကျဲနေမခေါ်တဲ့ဟာမျိုးလည်းတကယ်တည်းကဟိုတချို့တော့ဟို AR ကိုဘာလို့မှပြောတာတွေရှိတယ်ဟိုသူတို့သတင်းစာရှင်းလင်းပွဲမှာပြောတာရှိတယ်အဲ့တော့ဒီနှစ်ပိုင်းမှာပိုပြီးတော့ဟိုဆုံးတဲ့ကမီဒီယာတွေအားကောင်းတာကျွန်တော်တို့ဟို sensitive ဖြစ်လာတယ်လို့ကျွန်တော်ထင်တယ်တို့တော့တစ်ခါမှာတော့ဟိုစိုးရတက်လို့တုံးတဲ့ဟာကတော့ကျွန်တော်အမြင်မှာတော့လွန်ကျွန်တယ်လို့တော့ကျွန်တော်မမြင်ဘူးတို့တော့ရခိုင်တက်မတော်ဟိုအေးရခိုင်တက်မတော်လို့တုံးတာတော့အဲ့ဒါတော့ ဟိုဘယ်လိုခေါ်မလဲသူတို့ပြေဝင်တုံးနှုံးနဲ့အဲ့ဒိုင်းကိုတုံးပြီးတော့ဒီဘက်မှာဝင်ဖြစ်တာတော့သူတို့ကအဲ့ဒီဟာကိုသူတို့ orient ဖြစ်သွားလို့ကျွန်တော်တော့အဲ့လို
ဟုတ်ကဲ့
မြင်တာပေါ့နော
်ဟုတ်ကဲ့ကိုစီရသူအစိုးရတက်လို့တုံးတဲ့အတွေ့တမတော်ရဲ့ပုံရိပ်နဲ့ဂုံတိခါကိုများစွာထိခိုက်စေတယ်လို့တက်ဖက်ကမြင်ပါတယ်ဆိုတော့ဘယ်လိုသဘောထားအခြေခံနဲ့တက်ဖက်ကအဲ့လိုမြင်တယ်လို့ကိုစီရသူယူဆလဲ
အဲကျွန်တော်တို့တွေးရတော့လေအခုကသူကဆိုရတဲ့ကစပြီပေါ့လေဆိုရတဲ့ကစပြီဆိုတော့အကုန်လုံးကပြောင်းသွားပြီကျွန်တော်တို့အရင်တော့အခြေအနေတွေမဟုတ်တော့ဘူးပြောင်းသွားတဲ့အခါကျတော့အဲ့ဒါကိုဟိုအကုန်လုံးအဖွဲ့အစည်းတွေအကုန်လုံးကဒါသတိထားပြီးချင်းကပ်နေတာတွေးရတာပေါ့နော်ဥပမာတိုင်းသားလက်နက်ကိုင်တွေဆိုလဲဒါကိုသတိထားပြီးတော့ကြည်နေတယ်ပြီးနိုင်ငံရေးပါတီတွေဆိုလဲဒါတိုင်းသားပါတီရောကျွန်တော်တို့ဒီတခြားပါတီတွေရောအဲ့ဒီအကုန်လုံးကဆိုဗျူဒီဇိုင်းကြည်နေတယ်တက်မတော်ကလည်းသူကဒါကိုကြည်နေတဲ့အခါကျတော့အစိုးရတက်လက်ထက်မှာဒါမျိုးတွေတုံးလာတဲ့ခါကျတော့သူကလည်းတတိထားပြီးတော့တုံ့ပြန်တဲ့သဘောပေါ့နော်ကျွန်တော်ကတော့အဲ့ဒါလေးတွားမြင်တယ်ဟိုစကလုံးအုံနှုံးဝစဒါတွေကနောက်ဆိုရင်တွင်သွားမှဆိုတဲ့ခါကျတော့ဒါအစ်စ်ကြောင်းတဲ့ချိန်မှာတော့ view ဆိုင်ပြီးတော့စောင့်ကြည့်ပြီးတော့သူကထိန်းတယ်ဆိုတဲ့သဘောပေါ့လေအဲသူကန့်ကွက်တယ်ဆိုရင်လည်းကန့်ကွက်လိုက်တယ်အဲပြီးရင်အဲဒါမကြိုက်ဘူးဆိုလည်းမကြိုက်ဘူးပြောရတယ်ပေါ့လေအဲ့တော့ကျွန်တော်မြင်ရတော့ဒါအစိုးရအစ်စ်အကြောင်းလဲမှာဒါတတိထားပြီးတော့သူကဆောင်ရွက်နေတယ်လို့ကျွန်တော်တို့မြင်နေပေါ့နော်ခုနကလိုသူ့ပုံရိပ်နဲ့ပဲပတ်သက်လို့ဖြစ်ဖြစ်နောက်အစင်လာတွေပါဖြစ်သွားမှာဆိုတဲ့အခါကျတော့ကျွန်တော်တို့တခြားအဖွဲ့အစည်းတွေလိုပဲသူလည်းအဲ့လိုသတိထားပြီးတော့ချင်းကပ်နေတယ်လို့သွားပြီးတော့တွေ့ရတယ်ပေါ့နော်အခုဒီလာပိုင်းတွင်းမှာကအခုကဆိုရတဲ့တက်တာဆို
တ
လားကြော်ကြော်လောက်ပဲရှိသေးတာပေါ့အဲ့ဒီချိန်တွင်းမှာကဒါမျိုးလေးတွေကသွားပြီးတွေ့နေရတယ်ဟုတ်
ဟုတ်ကဲ့ဆိုတော့တမတော်လို့ပဲသုံးရမယ်ဂျန်တဲ့နာမည်နဲ့ဂျန်တဲ့အခေါ်ဘောနဲ့ဥမာစစ်တပ်တော်လကောင်းအစိုးရစစ်တပ်တော်လကောင်းမြန်မာစစ်တပ်တော်လကောင်းမသုံးရဘူးလို့အခြေခံဥပဒေမှာတိတိလင်းလင်းပြဋ္ဌာန်းထားတာမရှိဘူးလို့ကျွန်တော်အဲ့လိုနားလေတယ်ခေါ်တာတော့ခေါ်ထားတယ်တက်မတော်လို့အဲ့ဒါဟုတ်ပါသလားကိုစီရသူ
အဲအဲ့ဒါကတော့သူကခုနလိုပေါ့နော်အဖွဲ့စည်းတိုင်းမှာကတော့ဟိုကိုခေါ်စီခြင်းနဲ့နာမည်ရှိတာပေါ့ဗျာရှိတာပေါ့ဆိုတဲ့အခါကျတော့အခြေခံဥပဒေထဲမှာပါတာမပါတာတဲ့ဆိုင်တော့နောက်တစ်ခုကတော့ဟိုခုနကဟိုကိုမြင့်ကျော်ပြောသွားတယ်လို့ပေါ့သူကဟိုကိုယ့်အကိုတီးတန့်ခေါ်ရင်တောင်တမျိုးဖြစ်ရင်ဖြစ်ဦးမယ်အခုကျတော့ခုနတိုက်ပွဲဖြစ်နေတဲ့ဒီ AA နဲ့ရှင်ပြီးတော့ပြောလိုက်တဲ့အခါကျတော့ AA ကတော့ तू ကတက်မရောဖြစ်သွားပြီးတော့ဒီဘက်မှာကျတော့ तू ကအစိုးရလည်းပါတယ်စစ်တပ်လည်းပါတယ်ဆိုတဲ့အခါကျတော့အဲ့လိုရှင်လိုက်တဲ့အခါမှာပို့ပြီးတော့အဲစိတ်ကဟိုဘယ်လိုပြောရမလဲသူတို့စိတ်ထဲမှာဟိုစိုးရိမ်သွားတယ်လို့ကျွန်တော်စိတ်ထဲတော့သွားမြင်တယ်ဒီတိုင်းသုံးရင်တော့ဘယ်လိုဖြစ်မလဲမသိဘူးပေါ့နော်
နည်းနည်းလေးများတက်ဖက်ကနည်းနည်းလေးများဒါကိုဆက်စပ်တိမခံပေါ့လေတစ်စက်လေးမှဆက်စပ်တိမခံဆိုတဲ့အနေထားမျိုးကိုကျွန်တော်တို့ပြောလို့ရမလား
तू ကတော့ခုနကျွန်တော်ပြောခဲ့တဲ့အတိုင်းပေါ့လေ तू ကအစိုးရတက်ကြောင်းတဲ့ချိန်ကျတော့ तू ကအကုန်လုံးကသူကတတိထားပြီးတော့သူကတုံ့ပြန်နေတဲ့အခါကျတော့ကျွန်တော်စိတ်တင်တော့လေအစင်လာဖြစ်သွားမယ်ဆိုလို့သူကဟိုပြန်ပြီးတော့သူကပရေအုပ်လိုက်တဲ့သဘောပေါ့လေကျွန်တော်ရက်စကားနဲ့ပြောမယ်ဆိုရင်တော့အဲ့ဒါလေးတော့သွားတွေးရတယ်ဟုတ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဓာတ်ရိုက်ပအောင်ဆွေးနွေးမယ်တော်တော်ရှင်တွေအတန်ပို့ပြီးဆွေးနွေးထားတာနောက်အီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတာ Facebook ပေါ်မှာ message ရွေးပြီးဆွေးနွေးထားတာတော်တော်များပါတယ်သဘောထားတွေရလည်းပဲဟိုဘက်ဒီဘက်သဘောတူတာရှိတယ်မတူတာရှိတယ်ဆိုတော့တော်တော်လေးကိုစိတ်ဝင်စားနေဆွေးနွေးကြတာရှိပါတယ်အရင်ဆုံးကျွန်တော်တို့နော်ဝေးနိုင်ငံကဥဖုတအောင်ကအတန်ပေးပို့ပြီးဆွေးနွေးထားလေအရင်ဆုံးနောက်ထောင်ကြည့်အောင်ပါ10မိနစ်နဲ့20စက္ကန့်ရှိပါတယ်ခင်ဗျာ
တမတော်နဲ့အစိုးရဟာတီးကြားရက်တီခွင့်ရှိနေတယ်ဆိုတဲ့အချက်ဟာမြန်မာနိုင်ငံရဲ့ထူးခြားတဲ့လက္ခဏာတစ်ရပ်ပါပဲရခိုင်စစ်အစိုးရဟောင်းရဲ့လက်ထက်မှာအတင်းအဓမ္မအတည်ပြုပြဋ္ဌာန်းခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအရမြန်မာပြည်မှာဘယ်လိုအစိုးရမျိုးပဲတက်တဲ့တမတော်ရဲ့အချက်မှာလုံးဝမရှိစေရေးပဲဖြစ်တယ်ဒါဟာဆရာနာရှင်အဟောင်းနဲ့အသစ်တို့အတွက်သူတို့အကျိုးစီးပွားများကိုကာကွယ်ဖို့ရည်ရွယ်ချက်ရှိရှိရေးဆွဲပြဋ္ဌာန်းခဲ့တဲ့2008ဖွဲ့စည်းပုံဥပဒေကြောင့်ဖြစ်ပါတယ်။တမတော်နဲ့ပြည်သူလူထုကင်းကွာအောင်ခွဲခြားထားတဲ့2008ဖွဲ့စည်းပုံအတိုင်းဆိုရင်မြမတမတော်ကိုအစိုးရတားလို့လုံးဝခေါ်တုံးဆွဲလို့မရတော့ပါဘူး။တမတော်ရဲ့ဂုံတိတ်ခါဆိုတာပြည်သူတင်မြောက်တဲ့ပြည်သူအစိုးရရဲ့လက်အောက်ကတမတော်ဖြစ်မှသာဂုံတိတ်ခါရှိမည်ဖြစ်ကြောင်းကျွန်တော်ယူဆကိုတင်ပြလိုက်ပါရခင်ဗျာ
။နော်ဝေးနိုင်ငံကဥဖုတောင်ရဲ့သဘောထားပါ။အခုတခါကျွန်တော်တို့နီယောင်မျိုးကတော်တော်ရှင်တူကိုခိုင်ဆိုးရဲ့သဘောထားကိုဆက်ပြီးနားထောင်ပါ။ကိုခိုင်ဆိုးကဘယ်လိုသဘောရပါသလဲ
။ဟုတ်ကဲ့ပါ။ဟုတ်ဝေးပြီးဖွင့်ရတဲ့အတွက်ကျွန်တော်ကောင်းကျေးဇူးတင်ပါရ။အခုမြန်မာနိုင်ငံမှာအစိုးရတက်မတော်ဆိုတာအစိုးရတက်မတော်လို့ပြောတာကတော့ကျွန်တော် MD ဘောကပြောတာတော့မှန်တယ်လို့ပြောချင်တယ်။ဘာမင်းဆိုအတူတူကအစိုးရအောက်ကပဲအစိုးရအောက်ကမနေရှင်လို့သူတို့ကဒီဟာနာမည်ကိုမလို့ရှင်လို့ဖြစ်နေတာအစိုးရဆိုတော့အစိုးရတရားရဲ့အောက်မှာပဲနေရမယ်အမေရိကန်မှာလည်းစစ်တပ်ဟာအစိုးရအောက်ကပဲရှိတယ်အဲ့ရော
ခုကနေပြီးသူတို့ကဒါအာနာရှင်စနိုက်ရနေပြီးမူပြီးမရှိလို့ရနေတယ်။အောက်ရှောင်းမအောင်မနေခဲ့တာ။သူအစိတ်ဆိုးရတာ။သူတို့အဲ့ဒီဟာပဲသူတို့ပဲအဲ့ဒီနေတာပေါ့။အဲ့ဒီမြန်မာနိုင်ငံမှာနေပြီးရှေ့ရှေ့ကအရေးခေတုန်းကဒါရဲ့ဟာရဲ့နောက်ပြီးရ2005ငါအရေးခေတွေပေါ့အပြေးတာခဲ့တာတော့ပြည်သူပေါ့ကိုယ်စားပြုတဲ့စိတ်တမ်းမဟုတ်တာသူတို့ကအဲ့ဒီတော့အစိုးရတရားတရားအောက်မှာမနေသူတို့ကအဲ့လိုပြောနေတာဖြစ်တာပေါ့
ဟုတ်ကဲ့ကိုခိုင်စို
းရခိုင်တပ်မတော်ကတော့ပြည်သူတွေကလူသားတဲ့ရခိုင်ပြည်သူတရားလုံးကလူလာတဲ့
ဟုတ်ကဲ့
ဖြစ်တယ်ပြည်သူကနေပြီးရင်ထောက်ပို့ထားတဲ့တရားအခုကရခိုင်ပြည်က
ဟုတ်ကဲ့ကိုခိုင်စိုးရဲ့သဘောထားရှင်းပါပြီခင်ဗျာကျေးဇူးအများကြီးတင်ပါတယ်ကိုခိုင်စိုးဝင်ရောက်ဆွေးနွေးတဲ့အတွက်ကျွန်တော် Facebook ကနေပို့ပြီးတော့ဆွေးနွေးထားတဲ့သောတာရှင်ဒူကတော့ကိုခိုင်စိုးနဲ့သဘောထားကွဲပါတယ်တရားဝင်အစိုးရဖြစ်တဲ့ NLD ဦးစီးအစိုးရရဲ့လက်အောက်ခံပြည်သူ့ဝန်ထမ်းတပ်မတော်သားနိုင်ငံကိုစားပြုတစ်ခုတည်းသောတရားဝင်လက်နက်ကင်တပ်ဖွဲ့ပါတဲ့အစိုးရနဲ့အပြည့်ရမထားတဲ့အဖွဲ့ဆိုရင်ဥပဒေအရနိုင်ငံတော်ကိုပုံကန်သူဖြစ်သက်တတ်မှတ်ပြီးကပုံအဖွဲ့လို့ခေါ်ရမှာပါတဲ့ MRTB4 ရဲ့အသုံးအနှုန်းဟာတပ်မတော်ကိုသာမကအစိုးရကိုပါစော်ကားရရောက်ပါတယ်တဲ့သောတာရှင်ဒူနောက်ဒူကလည်းပဲတမတော်ကိုအစိုးရတက်လို့သုံးတာကိုမှားတယ်လို့ယူဆပါတယ်တဲ့မြန်မာတမတော်ပြည်တော်စုတမတော်အဲ့လိုမသုံးရင်တော့မှအစိုးရတမတော်လို့သုံးနှုံးသင့်ပါတယ်နိုင်ငံရဲ့တမတော်ကိုအစိုးရတက်လို့သုံးရင်အေးလို့လက်နက်ကင်အဖွဲ့ကိုရခိုင်တမတော်အစားရခိုင်တက်လို့သုံးနှုံးသင့်ပါတယ်တဲ့ဒါမတူတဲ့သဘောထားတွေပါခင်ဗျာဆိုတော့ကိုမြင့်ကျော်ကြီးတန်းနဲ့ပတ်သက်ပြီးတော့ဒီကိစ္စဖြစ်သွားတဲ့နောက်ပိုင်းမှာအရင်တုန်းကလည်းဒီအစင်လာရှိတယ်တဖက်ကနေပြီးတော့တခုခုကန့်ကွက်တယ်ပေါ့နော်ဆိုတော့မီဒီယာမှာသတင်းမီဒီယာမှာတက်နဲ့ပတ်သက်ပြီးတော့တခုခုရေးတယ်တဖက်ကဒီလိုကန့်ကွက်တယ်ဆိုတော့ကြာလာရင်ဒီထက်ပိုပြီးတော့မီဒီယာမှာတက်နဲ့ပတ်သက်ရင် self censorship ကိုဖတ်တော်ကိုငိုကလေးကဘသူကမှမပိတ်ခင်ကိုဖတ်တော်ကိုပိတ်ထားလိုက်တာပေါ့အဲ့လိုမျိုးတွေပိုပြီးတော့များများမြင်လာဖို့လာလာရှိသလားကိုမြင့်ကျော
်ပါဘာဖြစ်လို့တော့ဒီအပြင်ကစာစီစီဘာလို့မရှိတော့လို့မျိုးတောင်းလာကြတဲ့တင်မီဒီယာတွေလည်းညားပါတော့အဲ့ဒီတောင်းလာကြအဲ့လိုမျိုးတွေမတော့အခုလိုမျိုးပြင်းထန်တဲ့ပြင်းထန်တဲ့ချုပ်ပြီးတော့ရေချက်ကတော့အဲ့ဒီဆက်ဆက်လာချက်လောက်အောင်ကြီးရတာဆိုတော့ကျွန်တော်တော့နားလေတယ်ဆိုတော့အားလုံးတော့ဟိုလင်းတဲ့ဘောနဲ့သူဝန်တွေတော့တန်းနေတော့ရတော့တော့ဘာလို့ဟိုမြန်မာမှာဖြစ်နေတော့ဒီသူဟိုတိုက်တဲ့တုံးလုံးကိုပဲပြန်ပြန်နေဆုံးရဟိုအင်းအဲ့ဒီ channel ကိုလာလာ
လို့ဟုတ်ကဲ့ကိုမြင့်ကျော်ရဲ့ဖုန်းလိုင်းကအော်ကိုမြင့်ကျော်ဖုန်းလိုင်းကတိတ်မကောင်းဘူးဟိုကျွန်တော်ထင်တယ်တိတ်တိတ်လေးလေးပြက်ပြက်သားသားကြားမှမထင်ဘူးကျွန်တော်တို့နောက်တစ်လိုင်းကိုကြိုးစားကြည့်ရင်ကောင်းမယ်ကိုမြင့်ကျော်နော်ကိုမြင့်ကျော်လိုင်းကထစ်ထစ်ထစ်ဖြစ်နေတယ်ဆိုတော့ဒေါက်တာရှင်နေတိတိကျကျကြက်ကြက်နာနာမကြားမှာကျွန်တော်စိုးရိမ်ပါတယ်ဆိုကိုစီရသူရောဘယ်လိုမြင်လဲဒီနောက်ပိုင်းမှာတက်နဲ့ပတ်သက်ပြီးတော့မီဒီယာဘက်မှာကိုဖတ်တာကိုကြိုတင်တီးဖြတ်ထားတဲ့ဟလာထိန်းချုပ်ပြီးတော့မှရေးတဲ့ self censorship တွေပုံများလာမယ်လို့ကိုစီရသူမြင်သလား
ကျွန်တော်စိတ်တင်တော့ဟိုဟာပေါ့ကျွန်တော်တို့ကမီဒီယာဟိုလွတ်လပ်ခွင့်ရတာတကြိမ်ရပြီးရင်လူတွေကဟိုပြန်တော့မပေးချင်ကြဘူးလေဟိုလွတ်လပ်လက်ရင်အားဆိုဟိုကျွန်တော်2014လောက်ကစပြီးတော့ကျွန်တော်တို့တော်တော်လေးဟိုလွတ်လပ်လက်ရေးလာကြတယ်ရေးလာကြတဲ့အခါကျတော့အဲ့ဒီအချိန်ကကျွန်တော်တို့ကအခုနည်းနည်းလောက်ကြီးလိုက်တဲ့အခါကျတော့ပြန်ပြီးတော့ဟိုချောက်ဖို့ခက်သွားတာပေါ့နော်ကျွန်တော်တို့ကအရင်ကတော့လွတ်လပ်လက်မရေးခဲ့ရဘူးသို့တော်လည်းလွတ်လပ်ရေးလာတဲ့အချိန်ကျတော့ဒီရတာပြီလာတဲ့အခါကျတော့ဟိုပြန်တော့ချောက်ဖြစ်ဖို့တော့မလွယ်တော့ဘူးပေါ့ဒီအဲ့ဒီအခါကျတော့ဟိုပါတော့ရှိမလဲဆိုတော့ကျွန်တော်တို့ဟို conflict sensitive journalism ပါညာဆိုတော့အဲ့လိုမျိုးတွေနဲ့ကြည့်ပြီးတဲ့အခါကျရင်တော့ဟိုရေးတာတားတာကတော့ဟိုစဉ်းစားပြီးတော့ရေးတာမျိုးတော့ရှိနေတယ်တာဝန်ခံမှုတာဝန်ယူမှုနဲ့ရေးတာမျိုးတော့ရှိနေတယ်ဒါပေမဲ့ sensor ပါညာကတော့ကျွန်တော်စိတ်ထင်ကျွန်တော်တို့ဒီလူတွေကဟို sensor ဆိုသိအတန်တော့မကြားကြင်ကြတော့ဘူးဆိုတော့လေ
ဟုတ်ကဲ့
ဒီလိုမျိုးကြီးတော့အဲ့လိုမျိုးကြီးတော့ဟိုဖြစ်လာဖို့တော့သိမရှိဘူးတချို့လည်းဖြစ်ရင်လည်းဖြစ်မှာပေါ့လေဒါပေမဲ့ကျွန်တော်စိတ်ထင်တော့ဖြစ်ဖို့နည်းမယ်ထင်တယ်ဟုတ
်ဟုတ်ကဲ့ကုစီတူမေဂျီလာမျိုးကသောတာရှင်ဦးစိန်မောင်ကတော့အေးအေးကိုရခိုင်လက်နက်ကင်တောင်းချမ်းသူများလို့သုံးလိုက်ရင်များစွာထိခိုက်နေတာသွားစေပါမယ်ရခိုင်လက်နက်ကင်တက်လို့သုံးရင်တင့်တော်ပါမယ်အစိုးရလက်အောက်ခံတက်ကိုတော့အစိုးရတက်ပေါ့တဲ့ဒါကြောင့်အေးအေးကိုအာရကန်အာမီရခိုင်တက်မတော်လို့ယူသားစွာဘာသာပြန်ရေးသားတာဖြစ်ပြီးဗမာတက်မတော်ကိုအစိုးရတက်လို့ရေးသားခြင်းကလည်းတမယိုးကြရေးတာမျိုးဖြစ်လို့တိတ်ခါကြတိတ်ခါတက်เสียမှာမဟုတ်လို့ထင်ပါတယ်အပြစ်ဆိုเสียလည်းမဟုတ်လို့ထင်ပါတယ်တဲ့မေဂျီလာမျိုးကသောတာရှင်ဦးစိန်မောင်မှာကျွန်တော်တို့အခုတိုက်ရိုက်ဆွေးနွေးမဲ့သောတာရှင်နောက်တူဖိတ်ခေါ်ပါမယ်ထိုင်းနိုင်ငံဖူခဲမျိုးကနေဆွေးနွေးမဲ့ကိုမင်းခိုင်မှာကိုမင်းခိုင်ကိုမင်းခိုင်ရဲ့သဘောထားဆွေးနွေးလို့ရပါပြီခင်ဗျာ
အော်ဟုတ်ကဲ့ခင်ဗျာအာကျွန်တော်ရဲ့အမြင်ကတော့ဒီစစ်တပ်ကိုအစိုးရတက်လို့ခေါ်လိုက်လို့အာဘာမှမသိကတိကျရမရှိဘူးလို့ထင်ပါတယ်ဘာလဲဆိုတော့သူတို့မှတိကျကြုံတိုက်ခါမှမရှိတော့တာဗျာသ ဆိုတော့သူကပြည်သူရှိတဲ့တပ်မတော်မဟုတ်ဘူးအာဏာရှင်တပ်မတော်ဖြစ်နေတာလို့က
ဟုတ်ကဲ့
သူတို့ကျွန်တော်ချင်းမလေးမြန်မာပြည်ကပြောတာနဲ့သူတို့ကအဲအစိုးရအဖွဲ့ကိုရောအခြေခံဥပဒေအရာထိန်းချုပ်နိုင်စမ်းရှိလို့အစိုးရတဲ့လို့ခေါ်တာဖြစ်နေချင်းမလေ
းဟုတ်ကဲ့ကိုမင်းခိုင်
ဟုတ်ကဲ့ဒီလိုဘုန်းတစ်ခါရှိတဲ့တပ်မတော်ဖြစ်ရှင်တော့နိုင်ငံတော်ရဲ့ဥဆောင်မှုအခန်းကဏ္ဍမှာစစ်တပ်ရဲ့ဝင်ရောက်ဆက်ဆံမှုတွေကိုနောက်ဆုတ်ပြီးတော့အင်ချက်တော်ထဲမှာသူတို့တပေါ်နဲ့သူတို့ထိုင်ဝင်းထိုင်နေတဲ့အစိတ်သားကိုစစ်တပ်ရဲ့ကိုပြန်ပို့မှပြည်သူရှိတဲ့တပ်မတော်ဖြစ်လာနေတယ်ကျွန်တော်ချင်ပါတယ်ခင်ဗ
ျဟုတ်ကဲ့ပါကိုမင်းခိုင်ကျေးဇူးအများကြီးတင်ပါတယ်ဖူးခကနဲ့ဝင်ရောက်ဆွေးနွေးတာနောက်တူကမြန်မာနိုင်ငံတွင်ကဦးကြည်ထေပါဦးကြည်ထွေးရဲ့သဘောထားဆွေးနွေးပါခင်ဗျဟုတ
်ကဲ့ခင်ဗျကျွန်တော်ဒီစစ်တပ်ရဲ့ဟုတ်ကဲ့ကျွန်တော်ကတော့ဟိုကိုကိုကိုကျောင်းဆောင်ရှိပါဘူးဟုတ်တယ်ဗျာအစိုးရနဲ့စစ်တပ်ကဒီလိုတဘောရချင်းဖြစ်နေတာတဲ့အခုကသူကအစိုးရကိုတိထောင်နေကြတယ်ကျွန်တော်တက်လို့ခေါ်တာသူကတရားဟုတ်တယ်ဒါပေမဲ့ဟိုသူကသူကပဲဒီလိုလူတွေနဲ့တော့အကြီးကြီးပါဘူးလေရှိစီတာဒါပေမဲ့ဒီကံတော်လည်းမဟုတ်ဘူးသူကရလက်ရှိမှုကလည်းနားဆန်ဆန်တဲ့ဆီလာတဲ့ဟုတ်ဘူးဟိုပုံကြီးကမေးအောင်နိုင်ရဲ့ဟိုသူဒီဘောင်ဖြစ်တဲ့သူဒီဘောင်ကိုသာကိုလည်းတက်တယ်အဲ့လိုရပါလေစစ်တပ်က
ဟုတ်ကဲ့ဟုတ်ကဲ့ပါဦးကြည်ထေဦးကြည်ထေဖုန်းလိုင်းကလည်းတိတ်မကောင်းပါဘူးကျွန်တော်တို့စူးစမ်းပြီးတော့နားဆင်ရပါတယ်ဝင်ရောက်ဆွေးနွေးပြီးတာအများကြီးကျေးဇူးတင်ပါတယ်အီးမေးလ်နဲ့ဆွေးနွေးထားတဲ့အောင်ကျော်ဆိုတဲ့ဒေါက်တာရှင်ဦးအောင်ကျော်ပေါ့ခင်ဗျာသူကတော့အစိုးရစစ်တပ်လို့သုံးလို့တာမမှားပါဘူးတဲ့အမှန်ကိုဖော်ပြတာပဲနိုင်ငံတကာနိုင်ငံမှာအစိုးရတရက်ကသာနိုင်ငံရဲ့အမြင့်ဆုံးအာဏာပိုင်အဖွဲ့အစည်းဖြစ်တယ်စစ်တပ်ဆိုတာအစိုးရဖွဲ့ရဲ့လက်အောက်မှာရှိတဲ့အဖွဲ့အစည်းတစ်ခုသာဖြစ်တယ်ဒါကြောင့်အစိုးရစစ်တပ်ပဲဖြစ်ရမယ်ဒီလိုစစ်တပ်ဟာဘယ်သူလောက်ခံမှမဟုတ်ပဲတီးတန့်အဖွဲ့အစည်းတရက်အနေနဲ့ရပ်တည်နေမယ်ဆိုရင်ဘယ်ဒီမိုကရေစီနိုင်ငံမှမှမရှိတဲ့အနေအထားဖြစ်နေပါလိမ့်မယ်တဲ့ကိုမြင့်ကျော်တမ်းမတော်ဘက်ကနေပြီးတော့ဒီလိုသတင်းထုတ်ပြန်တဲ့ကိစ္စကငါတို့ကအစိုးရလက်အောက်ခံတတ်မဟုတ်ဘူးဆိုတဲ့အတိပဲမျိုးထီကိုတက်ရောက်တယ်လို့ထင်သလားကိုမြင့်ကျော်
အဲ့ဒီလိုမျိုးတော့ကျွန်တော်တို့မတွေးမိပါဘူးလေသို့တော်လည်းအခုဒီဆွေးနွေးကမ်းမှာတချို့ကအဲ့ဒီအယူဆမျိုးဟိုအဲ့ဒီလိုစုတုံမျိုးတွေးတယ်ဆိုတော့လည်းဟိုတဘာဝကြရတယ်ပေါ့လေဒါပေမဲ့လည်းသူတို့အဲ့လိုညီရတယ်ညီရဆိုတော့ကျွန်တော်တို့အတိအကျတော့မပြောတတ်ဘူးဟိုနောက်တစ်ခါတော့ကျွန်တော်မြင်တာကဒီလိုဒီစကလုံးထဲကိုပြည်တော်စုအားလုံးပါဝင်တဲ့တက်မတော်တစ်ခုလေးပဲရှိတယ်ဆိုတဲ့ဟာကနိုင်ငံရေးပြဿနာနောက်ကွယ်နိုင်ငံရေးပြဿနာကိုလှည့်ဟပြလိုက်တယ်လို့ကျွန်တော်မြင်ပါတယ
်
တကယ်တမ်းကျတော့ဒီဟာကတိုင်းသားလက်နက်ကိုင်တွေနဲ့ဟိုအခွင့်အရေးဖက်ဒရယ်ကိစ္စပေါ့နော်အဲ့ဒီဟာကဒီအတုံးနှုံးတွေမှာလာပြီးတော့ထင်ဟတဲ့သဘောဒီပြဿနာကိုဖြေရှင်းနိုင်မှတကယ်တမ်းတော့အားလုံးပြည်လည်နိုင်မယ့်ဟာလို့အဲ့ဒီဟာကိုလှည့်ဟပြတယ်လို့ပဲကျွန်တော်တော့နားလဲတာပေါ့နော
်ဟုတ်ကဲ့ကိုစည်သူတကယ်လို့များကျွန်တော်နည်းနည်းစဉ်းစားမိတာက MRTV4 ရဲ့ထုတ်လွှင့်ချက်မှာဟလာရခိုင်တပ်မတော်လို့မသုံးမဲ့နဲ့ရခိုင်လက်နက်ကိုင်အဖွဲ့ဒါမှမဟုတ်လည်းပဲတပ်ဖက်ကညွှန်းတယ်လို့ရခိုင်တောင်းကျမ်းသူအဖွဲ့လို့သုံးပြီးတော့အစိုးရတပ်မတော်ကိုကြတော့တပ်မတော်ကိုကြတော့အစိုးရတက်လို့ပဲသုံးနှုံးမယ်ဆိုရင်ကောတပ်ဖက်ကဒီလိုမျိုးတွန့်ပြန်လိမ့်မယ်လို့ကျွန်တော်ခန့်မှန်းလို့ရမလား
အဲအဲ့တော့ကျွန်တော်တို့အေအေတို့ဘာလို့ဘယ်တက်မဆိုတော့ဟိုညာသွားဖြစ်တော့ဟိုတိုင်းသားလက်နက်ကိုင်ပေါ့နော်အရင်ကတော့အဲ့လိုမျိုးတွေသုံးတယ်ခုနောက်ပိုင်းတော့ဟိုကျွန်တော်တို့မျိုးသားပြန်လဲရင်ဂျာစီကိုရှေ့ရှုပြီးတော့တိုင်းသားလက်နက်ကိုင်ပါညာဆိုရင်ဒါကဟိုအဆုံးမလုပ်ဘူးပေါ့လေအဲ့ကကြတော့အဲ့လိုတုံးကြတော့တက်ကတော့အဲ့လိုဖြစ်တယ်ဆိုတာမှကျွန်တော်ကတော့ issue နှစ်ခုပေါ့လေသွားမြင်တယ်တစ်ခုကတော့အတုံးနှုံးပေါ့ဘာသာစကားပေါ့နော်ဘာသာစကားဟိုနောက်မီဒီယာရဲ့အတုံးနှုံးပေါ့နောက်တစ်ခုကတော့ဗာလဲဆိုနိုင်ငံရေးပေါ့အဲ့တော့ဟိုဘာသာစကားနဲ့ကြည့်ရင်ကြတော့လေဟိုတက်မတော်ဆိုတဲ့အသေးပဲကိုကဟိုအရင်ခေတ်ကအတုံးနှုံးပေါ့ Royal Army ပေါ့နော်ဆိုတော့ကတော့ဘရင်ရဲ့တက်ဆိုတဲ့သဘောဘရင်ရဲ့တက်ဆိုတာကတော့ဘရင်ဆိုတာကတော့အဲ့လိုကအစိုးရဆိုတော့အစိုးရရဲ့တက်ဆိုတဲ့ဟာကတော့ပါပြီးသားပေါ့ဒါမဲ့နာမည်အဲ့ရမျိုးရှိနေတာပေါ့ပြောတော့ကူတော့ဟိုဘဲဖွဲ့မြူးစစ်ဖြစ်ဆိုတော့ကိုခေါ်စီတင်တဲ့နာမည်ရှိတာပေါ့ဗျာ
ကို
ရဲ့ brand ပေါ့ဟုတ်အဲ့ဒါဟိုမှာမီဒီယာကတော့ခုနကလို့သူကလွဲတယ်လို့ကောက်ပြီးတော့ဟိုတုံးတဲ့ဟာမျိုးကြီးကျွန်တော်တို့ကရှိတာပေါ့လေအလဲအလဲနဲ့တုံးတယ်ဥပမာနိုင်ငံခြားမှာဆိုလဲနိုင်ငံခြားပုံကိုရီးယားတောင်မှမြန်မာတက်ဆိုရင်ကျွန်တော်တို့ဒီ government forces လို့လဲတုံးတယ်နောက်ပြီးတော့ temporal ဆိုပြီးတော့ TATMADAW ဆိုပြီးတော့ temporal လို့လဲသူကဟိုတုံးကြတဲ့ဟာဆိုတော့ tactic check ကတော့အတုံးနှုံးပေါ့နောက်တစ်ခုကတော့နိုင်ငံရေးပေါ့အဲ့တော့နိုင်ငံရေးပြဿနာရှင်းသွားမှာပဲကျွန်တော်တို့ကဒီအတုံးနှုံးပြဿနာရှင်းသွားမှာတော့အတုံးနှုံးပြဿနာကြီးပဲကျွန်တော်တို့ကအအောင်ဆိုင်နေလို့တော့မရဘူးပေါ့နော်တကယ်အရင်အစ်စ်ကတော့နိုင်ငံရေးပြဿနာခုနပြောတဲ့ဒီတက်မတော်ကဟိုဖက်ဒရယ်အာမီပဲပြောကျွန်တော်တို့ပြည်တော်စုတက်မတော်ပဲပြောအဲ့လိုတက်မတော်ဖြစ်သွားတော့မှာပဲဒီကိစ္စတွေကစကားလုံးအတုံးနှုံးတွေကအငင်းမပွားတော့ပါဘူးတကယ်ပြဿနာတော့ဟိုကျွန်တော်မြန်နိုင်ငံရေးမှာရှိ
ဒီထက်ပိုပြီးတော့နှက်ဆိုင်ပါတယ်နော်ဒီပြဿနာကမူပြင်းတဲ့တထုံမျိုးကတော့ရှင်ကြောက် Facebook ကနေဆွေးနွေးထားတာကတက်မတော်ကိုအစိုးရတက်လို့ခေါ်တာမမှားပါဘူးအရင်အစိုးရတွေတုန်းကလည်းဒီလိုပဲတုံးဆွဲခဲ့တာပဲတကယ်လို့ NLD အစိုးရမှုပဲဦးသိန်းစင်အစိုးရပြန်လုခိုင်းရင်လည်းဒီလိုပဲတုံးမှာပဲရခိုင်တက်မတော်ကိုကြတော့အဲ့လိုခေါ်တာမသင့်တော်ဘူးလို့ ကျမအနေနဲ့ယူဆပါတယ်ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံမှာလက်နက်ကင်အဖွဲ့အစည်းဆိုတာတခုတည်းပဲရှိရပါမယ်တဲ့ဟွန်ပြည်နယ်သူမျိုးကသောတာရှင်ပါအခုတည်းဆွနေမယ်ရခိုင်ပြည်နယ်မင်းပြားမျိုးကသောတာရှင်ဦးမောင်ကျော်ဇန်ဦးမောင်ကျော်ဇန်ရဲ့သဘောထားဆွနေပါခင်ဗျာ
အဲ့ကျွန်တော်ဆွနေပါပဲကျွန်တော်ပြောလို့လားတော့တူတူလေးပါတပ်မတော်ဟိုအစိုးရတဲလို့ခေါ်နောက်ရခိုင်လက်နက်ကင်ဟိုရခိုင်အေးကိုရခိုင်တို့ဘာရခိုင်တပ်မတော်လို့ပဲခေါ်ဟိုအဲ့ဒါခေါ်တဲ့နာမည်ခေါ်ဝတ်သူကတော့ကျွန်တော်ကတော့အရေးမကြီးလို့မြင်ပါတယ်ဘာလို့လဲဆိုတော့မီဒီယာကတော့လွှဲလို့ခေါ်တာပါတကယ်တော့ဒီတပ်မတော်ကိုဟိုဘာဒီတပ်မတော်ကိုဟိုဒုစိုက်ခါကြားဆင်းနေတယ်ငါဒုစိုက်ခါတက်တယ်ကြားတယ်ဆိုတော့ခေါ်ဝတ်နဲ့မဆိုင်ဘူးလို့ထင်ပါတယ်ဒုစိုက်ခါတက်တယ်ကြားတယ်ဆိုတာတပ်မတော်ရဲ့အလုပ်ပါဆိုတာကတပ်မတော်ကတိုင်းရင်းသားတွေနဲ့လက်နက်ကြယ်တွေလက်တွေ့ပြီးတော့နိုင်ငံကိုကာကွယ်ဖို့လေလေမရခင်ကတပ်ပေါင်းစုအပြင်နဲ့မြန်မာတပ်မတော်ဟာတိုင်းရင်းသားလက်နက်ကြယ်တက်တယ်အခုလို့အဲ့လိုတပ်ပေါင်းစုဖိစီခဲ့ကြပါတယ်ဒီတိုင်းမှာကျွန်တော်ကဒီတိုင်းလုပ်လို့ရှိရင်အရှိတင်နိုင်တယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ပါဦးမောင်ကျော်စံကျေးဇူးအများကြီးတင်ပါတယ် Facebook ကမတ်ချက်ချို့ကိုကျွန်တော်ဆက်ပြီးတော့ဖတ်ပြကြင်ပါတယ်တပ်မတော်ကိုအစိုးရတက်လို့ခေါ်တာဘာမှမပြောလို့ပါတို့တော့ရခိုင်တိုင်းရင်းသားလက်နက်ကြယ်အဖွဲ့ကိုရခိုင်တပ်မတော်လို့ခေါ်ဆိုတာလုံးဝလက်မခံနိုင်ပါတဲ့နောက်တစ်ဦးကတပ်မတော်ကိုမြန်မာတပ်မတော်ကိုခေါ်ဆိုပါအစိုးရတက်ကိုမခေါ်ပါနဲ့ကက်ဘိနက်အစိုးရအတွက်လှုပ်လှုပ်နေတာမဟုတ်ပါမြန်မာနိုင်ငံတစ်ခုလုံးလုံခြုံရေးအတွက်ကာကွယ်နေခြင်းကြောင့်မြန်မာတပ်မတော်ကိုခေါ်ဆိုပါနောက်တစ်ဦးကမြန်မာတပ်မတော်လို့ခေါ်ရင်ပိုကောင်းတယ်ဘာဖြစ်လို့လဲဆိုတော့တပ်မတော်ထဲမှာတိုင်းရင်းသားပေါင်းစုံရှိနေလို့ပါဒါ Facebook ကမတ်ချက်ချို့ပါခင်ဗျာတော်ရရှင်နောက်တစ်ဦးဖိတ်ခေါ်ပါမယ်စလိုင်းဘွေကုန်းသဘောထားဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ဟောပထမဦးဆုံးကျွန်တော်ပြောရမယ်ဆိုရင်တော့ MRT 4ကဟောသူတို့သဘောရိုးနဲ့ပြောသွားတဲ့ဥစ္စာဖြစ်တဲ့အတွက်ဟောဘယ်လောက်အပြစ်မတင်သေးပါဘူးလို့ပထမဦးဆုံးပြောချင်တယ်နောက်ဒုတိယချက်အနေနဲ့ပြောချင်တဲ့ဥစ္စာကတော့အဲဒီရခိုင်တမရိုးဆိုတဲ့ဥစ္စာကတော့တကယ်တမ်းပြောရမယ်ဆိုရင်တော့ရခိုင်တပုံလို့ပြောရင်တော့ကောင်းပါတယ်အဲ့ဒါမနစ်နာပါဘူးတကယ်တမ်းအင်္ဂလိပ်လိုနဲ့ဆိုရင်တော့ rebel ပါအဲ့တော့တပုံဆိုတာပြည်သူထောက်ခံလို့တပုံဖြစ်တာပြည်သူမထောက်ခံမှုဆိုရင်တော့အကျံဖြစ်တယ်မှာဖြစ်သွားမှာပေါ့နော်အဲ့တော့နောက်တစ်ခုတတိယချက်တွေနဲ့ဆွေးနွေးရှင်တဲ့ကိစ္စကတော့အဆွေအတက်ဆိုတဲ့ဥစ္စာကတော့ကောင်းပါတယ်ဘာလို့ဆိုအဆွေအတက်မလို့အဆွေအတက်ပဲဖြစ်ဖြစ်အဲ့ဒါလင်းလေးကရင်ကတော့တမရအောက်မှာပဲနေရမှာကိုတုတ်တုတ်ညာလိုက်ပဲအဲ့ဒီကိစ္စမှာတစ်ခုပြောချင်တဲ့ဥစ္စာကတော့အခုဒီတက်မရောကဥပဒေပြည်ပြည်မှာရောတရားစီရင်မှာရောအုပ်ချုပ်ရေးမှာရောပါနေလို့အဲ့လိုမျိုးဟိုစိတ်များဟုတ်ပေါ့ဒလားလို့အဲ့လိုပဲမြင်ပါလေဆရာ
ဟုတ်ကဲ့ slide ဘွေကုန်းကျေးဇူးအများကြီးတင်ပါတယ်တမိုးရှိတဲ့ဆွေးနွေးချက်ပါကျွန်တော်ပင်နယ်ဆွေးနွေးသူ2ဦးနားထောင်ပေးပါခင်ဗျာဆွေးနွေးချက်တွေကိုကျွန်တော်တို့အပိတ်မှထပ်ပြီးတော့ဆွေးနွေးဖို့အလှည့်ပေးပါမယ်တော်ရရှင်3ဦးကြံပါတယ်ကျွန်တော်ဇက်တိုက်ဆွေးနွေးချက်တွေတင်ပေးလိုက်ပါစေခင်ဗျာတူဦးကကိုထိန်ဝင်းပါကိုထိန်ဝင်းဆွေးနွေးပါခင်ဗျာလူရင်းတူရှင
်ဟုတ်ကဲ့ကျွန်တော်ကတော့ပြောချင်တာကတော့ဟိုအစိုးရအသည့်ဆိုတော့လေကျွန်တော်တို့အစိုးရတမရာကြီးကလည်းပြောထားတယ်ဖက်ဒရယ်ပြည်ထောင်စုကိုတိဆောက်မယ်ဆိုတော့ဖက်ဒရယ်ပြည်ထောင်စုဖြစ်လာလို့ရှိရင်အတုံးလုံးနေပုံမှာသွားပြီးတော့ဘာမှအာရုံဆိုင်ရမလို့ဖက်ဒရယ်ပြည်ထောင်စုမှာတက်မတော်သူတွေရှိနေမှာပဲတိုင်းနာပေါင်းစုပါဝင်တဲ့တက်မတော်သူတွေရှိနေမှာပါဝင်ဆွေးနွေးနေတဲ့လူတွေပြောသူတို့ပါပဲအချက်လက်တွေအားလုံးအစကလုံးပုံမှာသွားပြီးတော့အာရုံဆိုင်နေကြတယ်အမှန်တကယ်တော့ဖက်ဒရယ်ပြည်ထောင်စုက27ပင်လုံးကိုလည်းခေါ်တော့မယ်ဖက်ဒရယ်ပြည်ထောင်စုကိုလည်းတိဆောက်တော့မယ်ဆိုရင်ဒီဥစ္စာတွေကိုသွားပြီးတော့အယုံဆိုင်မိကြမလို့ပါဘူ
းတ
မရော်ဆိုတာကတော့အစိုးရတမရော်ပဲကောဟိုပြည်တော်စုတမရော်ပဲကောဘာမှဖြစ်ပါဘူးဘုံတိတ်ခါလည်းတိကျမှမဟုတ်ပါဘူ
းဟုတ်ကဲ့ကိုထေဝင်း
တော့ရကိုင်းတမရော်လို့သုံးလုံးနေဆိုတာကမှန်ကောင်းမှန်ပါလိမ့်မယ်ဘာဖြစ်လို့ဆိုသူကတပုံတို့သုံးလို့ကြီးတပုံဆိုတာကျွန်တော်တို့ငငယ်ကနားလည်ထားတာကဟုတ်လားကြွားဒီမီးချုပ်မယ
်လူ
တွေတက်မယ
်ဟုတ်ကဲ့ကိုထေဝင်းကျွန်တော်နောက်တော်ရရှင်တွေအလဲပေးလိုက်ပါစေကိုထေဝင်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာသဘောထားရှိမိတင်ပါတယ်ထိုင်းနိုင်ငံကကိုဇော်ကဲအလဲပါကိုဇော်ကဲဆက်ဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဆွေးနွေးခြင်းလေးအကြောင်းအရာလေးကတော့ဤထောင်စုတက်မတော်နဲ့အစိုးရတက်မတော်လို့ခေါ်တဲ့အတုံးလုံးမှာဘယ်ဟာကတင့်မြတ်ပါတယ်လဲဆိုတာဖြေကြားပေးမယ်လို့ရှိရင်ကျွန်တော်အနေနဲ့ဆွေးနွေးမယ်လို့သိခေါ်ပါတယ်ခင်ဗျ
ာဤထောင်စုတက်မတော်နဲ့အစိုးရတက
်အဲဘယ်ဟာကတုံးလုံးပိုပြီးတင်ရပါတယ်လ
ေဟုတ်ကဲ့ကျွန်တော်တို့ရှင်းမှာတော့ဆွနွေးသွားပါတယ်ကိုဇော်ကဲရှင်းပိုင်းတချို့လွတ်သွားပုံရပါတယ်အခုတစ်ခါထပ်လာပါဦးမယ်ကနလေးဆောင်ပါကချင်ပြည်နယ်ကကိုမင်းစီတန်းအလှည့်ပါကိုမင်းစီတန်းကရောဘယ်လိုသဘောရပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်အနေနဲ့တော့လေဒီမြန်မာတပ်မတော်အနေနဲ့ဒါကိုကန့်ကွက်တယ်လို့ထင်ပါတယ
်ဟုတ်ကဲ့
ဒါလည်းဆိုတော့ဟိုကမ္ဘာပဲတိုင်းပြည်မှာဆိုတက်မတော်ဆိုတာတခုပဲရှိပါတယ်အခုကျွန်တော်တို့တိုင်းပြည်မှာဆိုရင်တော့ဒါတက်မတော်ဆိုတာဒါရည်တွက်လို့မရအောင်များနေတယ်ဒါမီဂျိုမောင်ပြက်လောက်တိုင်းပြီလေတက်မတော်ဆိုတာကိုနာမည်ခံလို့ရတယ်ဒါလုံးဝဖြစ်တယ်ဘာလို့လဲကျွန်တော်ဒီတိုင်းကြီးကိုစိတ်စိတ်မောမောဖြစ်အောင်ဥတည်နေလို့ထင်တယ်ဘာလို့လဲဆိုတော့ဟိုကချင်ကလည်းကချင်နိုင်ငံလုပ်ချင်တယ်ကချင်တက်မတော်လုပ်ချင်တယ်ရခိုင်ကလည်းရခိုင်နိုင်ငံလုပ်ချင်တယ်ရခိုင်တက်မတော်လုပ်ချင်တယ်ကရင်ကလည်းကရင် တက်မလို့လုပ်ချင်တယ်ပင်ကြီးနဲ့ပင်နိုင်ငံလုပ်ချင်တယ်ဒါရလုံးဝဖြစ်တယ်လို့ထင်တယ်ဒါကျွန်တော်တို့အတိုင်းပြည်စိတ်စိတ်မူဝါကွဲအောင်ဟုတ
်ဟုတ်ကဲ့ကိုမင်းစစ်တန်တန်ပြတ်သွားပါပြီဒါပေမဲ့ကျေးဇူးအများကြီးတင်ပါတယ်သဘောထားလည်းရှင်းမယ်လို့ထင်ပါတယ်ဒါကျွန်တော်တို့သဘောထားအဆုံကိုကြားခဲ့ရတဲ့အတွက်အင်မတန်ကောင်းတယ်လို့ကျွန်တော်ကတော့ယူဆပါတယ်ဆိုတော့ကိုမင်းကျော်ရောကိုစရည်သူရောကျွန်တော်တို့ဆွေးနွေးကြတဲ့အထက်မှာသဘောထားအဆုံပါပါတယ်တစ်ဖက်ထက်ကနေပြီးတော့ရက်ပြီးတော့ဟလာတစ်ဖက်ဖက်ကိုပဲအလားထိုးနှက်ပြီးတော့ဆွေးနွေးတာမျိုးမရှိတဲ့အတွက်ကျွန်တော်တို့ဒီဆွေးနွေးချက်တွေဟိုတန်ဖိုးရှိတယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့ရှင်းလျှောက်မှရောကိုမင်းကျော်နဲ့ကိုစရည်သူကျွန်တော်တို့တစ်မိနစ်ခွဲလောက်နောက်ထပ်အချိန်ကျန်ပါတယ်ကိုမင်းကျော်အရင်ပြောပါခင်ဗျာရှင်းလျှောက်မှရောဟလာတမ်မတော်ကလည်းသူ့ကိုတမ်မတော်လို့ခေါ်စေချင်တယ်တမ်မတော်လို့ပဲခေါ်လိုက်ကျန်တဲ့တက်တွေကလည်းရခိုင်တမ်မတော်ကသူတို့ကိုသူတို့ရခိုင်တမ်မတော်လို့တုံးရခိုင်တမ်မတော်လို့တုံးအဲ့လိုဆိုရင်ကိုပြည့်လည်နိုင်မလားကိုမင်းကျော်
ကျွန်တော်မြင်တော့အဲ့လိုသူတို့ရဲ့ကျွန်တော်မီဒီယာအနေနဲ့ဟိုတရားဝင်ခေါ်ဖို့ဒီကိုတောင်းမဲ့ဟိုရွေးတယ်မှုတစ်ခုရှိတယ်အဲ့ဒီလမ်းကိုရွေးမှာပါနော်အဲ့လိုကတော့အများပြည်သူတကယ်တမ်းကျတော့မီဒီယာတော့အများပြည်သူနားမလည်လို့အောင်ပြပေးတယ်လို့ဆိုရဲဟာတားဆီးကြအောင်နားပြည်သူတောင်းတနေတယ်ပေါ့နော်အဲ့ဒီမှာတက်တော့ကျွန်တော်ကိုမြေအမတ်ဖြစ်နေတဲ့ကဟိုမှာရဲ့အဲ့တော့ဘာမှပြဿနာမရှိဘူး
โอเค
ยัดตาอีจ้าตุ้ยจ้าแล้วมา
โอเคกูมิจ่อยกูมิจ่อโฟนไลน์ก็เปลี่ยนซู้ตัวเปลี่ยนไปจนดีมาเว้ยกูมิจ่อยัดท้าไล่ต่อมั้ยกูมิจ่อโฟนไลน์ก็เปลี่ยนซู้ตัวเลยสรุปกูเสยตูกูเสยตูจนคุณน่ะပြောได้มีกูตําบรอก็เลยตําบรอลูต้งไล่จันแน่พั่วก็เลยตรุนัมเบอร์อีไอ้ตังตรุขอจินเนี่ยไอ้ตังต้งไล่เลยส่วนปัตตนาปี้เลยได้มั้ยล่ะกูเสยตูทินล่ะ
เออจนเตียนก็รอไอ้หูตําบรอก็รอคุณน่ะหลูตุนัมเบอร์อธิกท้าพี่รอดูก็ပြောได้ตะโบเว้ยป่ะเนาะไอ้รอตุนัมเบอร์ก็อธิกท้าพี่ပြောเลยเนาะดูอ่ะအဲ့ဒီဟာအတွက်ကတော့ပြည်လဲလိမ့်မယ်ထင်တယ်နောက်တစ်ခုကတော့ခုနကပြောတဲ့အတိုင်းပေါ့လေဟိုနိုင်ငံရေးပြည်လဲမှာပဲဒီငိမ့်ချင်းရမှာပဲဒီကိစ္စတွေကပြတ်မှာပဲနှုတ်ဆိုရင်တော့ဒီလိုမျိုးဆွေးနွေးပွဲတွေကကျွန်တော်တို့ခဏလုပ်နေရမှာပဲ
ဟုတ်ပါဗျာ
အဲ့တော့ဟိုနောက်ဆုံးနိုင်ငံရေးပြည်လဲမှာပဲဒါတွေကအလုံးအစင်ပြီးမှာအဲ့ကြရင်တော့ခုနကလို့တက်မလို့တွေမှာလဲအကုန်လုံးကပါနေမှာပဲလေအခုဆိုလဲကျွန်တော်တို့ကရခိုင်ပြည်နယ်ကာဝယ်မှာလဲအေအာလဲရခိုင်ပြည်နယ်ကာဝယ်မှာပဲတက်မလို့ကလဲကာဝယ်မလို့ဆန္ဒရှိတယ်ဆိုနောက်ပိုင်းကျွန်တော်တို့ကအလုံးစင်ပြေသွားရင်တော့ဒီလိုမျိုးဆွေးနွေးပွဲတွေကတော့ပေါ်လာစရာမရှိဘူးပေါ့။
တခြားကြောင့်တွေဆွေးနွေးကြတာပေါ့ခင်ဗျာ။
အရေးကတော့နောက်ဆုံးအဖြေပါလို့ကျွန်တော်မြင်တော့။
ကျွန်တော်တို့လည်းတခြားကြောင့်တွေလှည့်လို့ရတာပေါ့ခင်ဗျာ။ပင်နိုင်ဆွေးနွေးပြတဲ့ဦးမြင့်ကျော်နဲ့ဦးစည်ရဲ့သူပေါ့ဆွေးနွေးပြတဲ့သောတာရှင်တွေအားလုံး Facebook ကဆွေးနွေးသူ email ပို့ဆွေးနွေးသူအတန်ပို့ဆွေးနွေးသူအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆောင်ကြတာပေါ့ခင်ဗျာ။
ကိုချာချာတဲ့စီစဉ်ပြီးတော့ထုတ်လုပ်သူကိုရနိုင်တဲ့သူတင်ဆက်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ကိုနားဆင်ကြရတာပါရှင်။အခုညပဲအစီအစဉ်တွေအဆုံးမသတ်ခင်မှာသတင်းအချင်းချုပ်ကိုနန်းလောင်ကကြေညာပေးပါဦးမယ်ရှင
်။အမေရိကန်နိုင်ငံခြားရေးဌာနလူအခွင့်အရေးဆိုင်ရာအစ်မြင့်ဆုံးတန်တမန်ဖြစ်တဲ့တော်မော်လီနော့စကီဟာဗီယက်နမ်နိုင်ငံတွင်လူအခွင့်အရေးတွေပိုပြီးတိုးတက်လာအောင်တွန်းအားပေးဖို့လာမယ့်သတင်းပတ်တွင်ဗီယက်နမ်နိုင်ငံကိုတွားရောက်ဖို့ရှိတယ်လို့မနေ့တောက်ကြနေ့ကနိုင်ငံခြားရေးဌာနကပြောပါရယ်မစ္စတာမော်လီနော့စကီဟာဒီမိုကရေစီအရေးလူအခွင့်အရေးနဲ့အလုပ်သမားရေးအတွက်တန်တမန်တဦးဖြစ်တယ်လို့ဒီလအနောက်မိုက်မှာဗီယက်နမ်နိုင်ငံကိုတွားရောက်ဖို့ရှိတဲ့သမ္မတဘရိတ်အိုဘားမားရဲ့ခီးစဉ်အကျိုးအဖြစ်မေလ9ရက်နဲ့10ရက်နေ့တာတွားရောက်မှာဖြစ်ပါရယ်မစ္စတာအိုဘားမားဟာသမ္မတဟောင်းဘီလ်ကလင်တန်လက်ထက်တက်ကရ2009ကစလို့ဗီယက်နမ်နိုင်ငံကိုတွားရောက်တဲ့တတိယမြောက်အမေရိကန်သမ္မတလည်းဖြစ်ပါရယ်အနောက်နိုင်ငံတွေထဲကမြို့တော်ကြီးတစ်ခုဖြစ်တဲ့လန်ဒန်ရဲ့မြို့တော်ဝန်အဖြစ်လေဘာပါတီကပထမဆုံးအစ္စလမ်ဘာသာဝင်ဆာဒစ်ခန်အနိုင်ရသွားပါတယ်။မြို့တော်ဝန်ရွေးကောက်ပွဲတွေကိုခက်ခဲခက်ခဲကြော်ဖြတ်ပြီးမှပြိုင်ဖက်ကွန်ဆာဗေးတစ်ပါတီဖက်ကဆက်စ်ဂေါလ်စမစ်ကိုအနိုင်ရလိုက်တာပါ။မနေ့တောက်ကြနေ့ကကြေညာလိုက်တဲ့ရွေးကောက်ပွဲရလာအရလန်ဒန်မြို့သူမြို့သားတွေဟာအသက်45နှစ်အရွယ်ခန်ကိုမဲအရေအတွက်59ရာခိုင်နှုန်းနဲ့ရွေးချယ်လိုက်တာဖြစ်ပါတယ်။ကနေဒါနိုင်ငံအယ်ဘာတာအရက်မှာအကြီးအကျယ်လောက်နေတဲ့တော်မီဂျီဟာအရွယ်စားအဖြစ်2ဆလောက်ကြီးမားလာနိုင်ပြီးငိမ့်တက်နိုင်ဖို့အချိန်အတော်ကြာလိုလိမ့်အောင်ပဲလို့ဆိုပါတယ်။ဒီတော်မီဂျီကြောင့်ထောင်းထောင်းချီတဲ့လူတွေကိုဖေးလို့ရရွှေပြောင်းပေးခဲ့ရတာဖြစ်ပါတယ်ရှင်
။စနေနေ့ညနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုနန်းလောင်ကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကကိုရနိုင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Rush Smith ဖြစ်ပါတယ်။ဖီယိုအမေရိကန်တန်ရဲ့တနင်္ဂနွေနေ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32 40တို့ကနေဖန်ယူနာဆင်နိုင်ကြပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ဖီယိုကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.